Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ် February လ25ရက်နေ့တောက်ကြနေမတဲ့ဘက်အသံလွင့်စီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ32 49နဲ့လိုင်းလမီတာ190တို့ကနေစတင်ဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့အသံလွှင့်အစီအစဉ်တွေထဲမှာဆိုလို့ရှိရင်ကျွန်တော်တို့ခါတိုင်းလိုပဲသတင်းတွေကိုဥစွာတင်ပြပေးပါမယ်။သတင်းတွေထဲမှာဆိုလို့ရှိရင်ရုရှားကယူကရိန်းကိုကျူးကျော်တဲ့အတွက်ရုရှားကိုထိရောက်တဲ့စီးပွားရေးပိတ်ဆို့မှုတွေထပ်လုပ်သွားအောင်မယ်လို့အမေရိကန်သမ္မတဘိုင်ဒန်ကပြောဆိုလိုက်တဲ့သတင်းဒါအပြင်ယူကရိန်းကိုရုရှားကကျူးကျော်တဲ့အပေါ်တရုတ်ကသတိထားတုံ့ပြန်နေတဲ့ဆိုတဲ့သတင်းမြန်မာနိုင်ငံရဲ့လွတ်လပ်မှုဟာ90ရာခိုင်နှုန်းကျော်ကျဆင်းသွားပြီလို့ Freedom House ကအစိုးရကတင်ပြလိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာ
ဒီစစ်ပွဲကိုအဆုံးမသတ်နိုင်ဘူးဆိုရင်ကဘာစစ်အကြီးလည်းဖြစ်သွားနိုင်တော့ဘောနော်လက်တွေ့ဘောနော်မြန်မာရေးကိုအာရုံစိုက်မှုညော့သွားမယ်ဗျ
ထုတ်ချအာဏာပိုင်နိုင်ငံတစ်ခုကိုအင်အားကြီးနိုင်ငံတစ်ခုကဝင်ရောက်ကျူးကျော်ဆက်ဖက်တိမ့်ပိုက်တယ်လို့ပဲမြင်စရာရှိတာပေါ့
ရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တိမ့်ပိုက်တဲ့အပေါ်သဘောထားအမြင်တွေကိုစူးစစ်တင်ဆက်တဲ့အခါမှာအပြည့်စုံကိုနားတော်တာဆင်ရပါမယ်ယူကရိန်းအရေးရုရှားစူးစီးတင်ဆက်မှုတွေယူကရိန်းရုရှားအရေးစူးစီးတင်ဆက်ချက်တွေအပြီးမှာတော့မြန်မာပြည်တွင်းကစစ်ပွဲတွေကြောင့်အိန္ဒိယကိုထွက်ပြေးနေရတဲ့ဒုက္ခစစ်ပွဲဒုက္ခတွေတွေနဲ့ပတ်သက်တဲ့အခြေအနေတွေကိုလည်းတင်ပြပေးသွားမှာပါအဲ့ဒီနောက်မှာတော့ဦးအောင်ခင်ရဲ့နိုင်ငံရေးသုံးသပ်ချက်ကျမရဲ့အစီအစဉ်တိုင်းရင်းသတင်းလွှာအစီအစဉ်စတာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်အခုတော့ကျွန်တော်တို့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြမှာပါခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းပေါ်ကျူးကျော်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံစီးပွားရေးအထိနာစေမဲ့ပိတ်ဆို့တံခတ်မှုတွေထပ်မံချမှတ်သွားမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ
် Putin is the aggressor. Putin chose this war. And now he and his country will bear the consequences.
ပူတင်ဟာရန်လိုတဲ့သူဖြစ်ပါတယ်ဒီစစ်ပွဲကိုလည်းပူတင်ကရွေးချယ်ခဲ့တာပါအခုခါသူနဲ့သူတိုင်းပြည်ဟာနောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ကြရမှာဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကြာသပတေးကအင်တာဗျူးမှာပြောကြားသွားတာပါအမေရိကန်ရဲ့တန်ခတ်မှုအသစ်တွေဟာရုရှားဘဏ်လုပ်ငန်းတွေအစိုးရနဲ့နှိစက်သူတွေအစစ်မြေနေပညာကဏ္ဍတွေကိုပြစ်မှတ်ထားမှာဖြစ်ပါတယ်ကြာသပတေးကကျူးကျော်တိုက်ခိုက်မှုတွေနဲ့အတူရုရှားကအင်းနီချင်းယူကရိန်းနိုင်ငံကအစိုးရကိုဖျောက်ချဖို့နီလန်ပေါင်းစုံနဲ့ရည်မှန်းထားကြောင်းလည်းအမေရိကန်ကာဝေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောဆိုထားပါတယ်။အင်အားအလုံးရင်းနဲ့ကျူးကျော်တက်ခတ်မှုတွေနဲ့အတူ KF မြို့တော်ကိုဥတီလာတွေ့ရကြောင်းလဲကြာသပတေးနေ့စောပိုင်းမှာသတင်းတောက်တွေကိုပြောခဲ့တာပါ။ရုရှားရဲ့ကနဦးစစ်စင်ရေးမှာတာတိုပစ်ပထင်းတက်မစ်ဆိုင်းတုံးတရာကျော်အပြင်တာလက်ပစ်ပထင်းတက်မစ်ဆိုင်းတုံးတွေ Cruise မစ်ဆိုင်းတုံးတွေမြေပြင်ကဝေယင်ပစ်မစ်ဆိုင်းတုံးတွေပါဝင်ကြောင်းလဲအမေရိကန်ကာဝေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။လေယာဉ်ဝင်းတွေစစ်တမ်းရာတွေကုန်းလောင်ယုံတွေပါဝင်ယူကရိန်းစစ်ပတ်ဆိုင်ရာနေရာတွေကိုမစ်ဆိုင်းတုံးတွေနဲ့ပစ်မှတ်ထားတိုက်ခတ်ခဲ့တယ်လို့လည်းပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေဘက်ကခုခံတိုက်ခတ်တဲ့လက္ခဏာတချို့တွေ့ရကြောင်းလဲပြောပါတယ်။ဥရောပမှာဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးဆုံးစစ်စီရေးအဖြစ်ကြာသပတေးကယူကရိန်းရှေ့ပိုင်းကအငင်းပွားနေတဲ့ဒေသတွေမှာရှိတဲ့ယူကရိန်းတပ်တွေကိုရုရှားကစတင်တိုက်ခတ်ခဲ့တယ်လို့ခီယက်မြို့တော်ပါဝင်မြို့ကြီးတွေကိုလည်းမစ်ဆိုင်းတုံးတွေနဲ့ပစ်ခတ်ခဲ့တာပါ။ကြာသပတေးမှာပဲရုရှားနိုင်ငံကမြို့ကြီး50လောက်မှာစစ်ဆင်ချီဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးရဲတပ်ဖွဲ့ကလူ1300ကျော်ကိုဖမ်းဆီးခဲ့ကြောင်းလဲရုရှားလူခွင့်ရေးလှရှားမှုအဖွဲ့ OVD Info ကပြောဆိုထားပါတယ်။ယူကရိန်းကိုစစ်စင်ရေးကြီးညာခဲ့ပြီးတဲ့နောက်ပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရသူအများစုဟာမော်စကိုမြို့တော်မှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခတ်မှုတွေရုရှားသမ္မတဗလာဒီမီယာပူတင်ပေါ်အမေရိကန်လွှတ်တော်မှတ်တွေပြစ်တင်ရှုတ်ချလိုက်ကြပြီးနှစ်ပေါင်း80ကျော်အတွင်းဥရောပမှာပထမဆုံးအချိန်အင်အားအလုံးရင်းနဲ့ဆစ်ဆင်ခဲ့တဲ့လူရက်ကိုအမြန်ဆုံးတုံ့ပြန်ရေးယူဖို့လဲသမ္မတဂျိုးဘိုင်ဒန်ဆွေးနွေးကိုတိုက်တွန်းလိုက်ကြပါတယ်။အင်ဒီဂျင်းနိုင်ငံတွေရဲ့လွတ်လပ်မှုအချုပ်ချာအာဏာပိုင်ဆိုင်မှုဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေအတွက်ကြိုးပမ်းမှုတွေကိုစိုးရိမ်ကြောက်ရွံ့မှုကြောင့်မရေမတွက်နိုင်တဲ့ယူကရိန်းနိုင်ငံသားတွေကိုစည်းရေးဖို့ရုရှားသမ္မတကဆုံးဖြတ်ခဲ့တယ်ဆိုတာတမိုင်းကသက်သေပြပါလိမ့်မယ်လို့လဲအမေရိကန်ထက်လွတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌဘော့မန်နန်ဒက်စ်ကကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါယူကရိန်းပေါ်တစ်ဖက်သက်တိုက်ခတ်တဲ့လူရဲကြောင့်လက်ရှိရုရှားခေါင်းဆောင်ပိုင်းကိုနိုင်ငံတကာတိုင်ဝမ်က ဝိုင်းပယ်ဖို့အာရုံစိုက်ကြရမယ်အခြေဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ထက်လွတ်တော့နိုင်ငံခြားရေးကော်မတီက Republican Coastal Jim Rich ကတော့ယူကရိန်းနိုင်ငံကမျိုးကြီးတွေကိုတိုက်ခိုက်တဲ့လုပ်ရည်ဟာကြိုတင်စီစဉ်ထားတဲ့ပျော်မြောင်တင်းတဲ့စစ်ကြေညာတဲ့လုပ်ရည်အဖြစ်ပြောဆိုခဲ့ပါတယ်။ထက်လွတ်တော့နိုင်ငံခြားရေးကော်မတီကဒီမိုကရက်နဲ့ Republican ထစ်တန်းခေါင်းဆောင်တွေဖြစ်ကြတဲ့ Menendez နဲ့ Rich တို့ပူးတွဲပြီးယူကရိန်းပေါ်ရုရှားကကျူးကျော်လာခဲ့ရင်ပိတ်ဆို့တန်ခတ်အရေးယူနိုင်မဲ့ဥပဒေမူကြမ်းတရားကိုလည်းဒီနေ့ဆက်မှာပဲလွှတ်တော်မှာတင်ပြထားပါတယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်မှုပေါ်နိုင်ငံတကာတာဝန်ကတုံ့ပြန်မှုတွေထွက်ပေါ်နေရမှာရုရှားရဲ့မဟာမိတ်တွေနဲ့အင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံကသိရသသာထိနေတဲ့တုံ့ပြန်တာတွေ့ရပါတယ်။ရုရှားပေါ်စီးပွားရေးတန်တမာရေးအရအထူးကျန်အောင်လုပ်ဖို့နိုင်ငံတော်များကကြိုးပမ်းနေတာကိုလည်းတိုက်ရိုက်ထောက်ခံတာသိပ်မတွေ့ရပါဘူး။ယူကရိန်းနိုင်ငံကအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့သာတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဝါချွန်ရင်းကကြာစာပေးနေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။အခြေအနေတွေထိမ့်မနိုင်သိမ့်မရအဆင့်အထိရောက်မလာအောင်သက်ဆိုင်သူတွေအားလုံးကထိနေတင်းတင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။သက်ဆိုင်သူတွေအားလုံးအနေနဲ့ညင်ချင်းရေးအတွက်ဆက်လက်လမ်းဖွင့်ထားပြီးအခြေအနေတွေပိုဆိုးမလာအောင်ဆွေးနွေးညီနဲ့ဖြေရှင်းဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့တာပါ။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရရဲ့တုံ့ပြန်ချက်ဟာမကြာသေးခင်ကတရုတ်စိုးရရဲ့ပြောဆိုချက်တွေနဲ့ကန့်ညီတာတွေးရပေမဲ့အနောက်နိုင်ငံခေါင်းဆောင်တွေကပြင်းထန်တဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေလုပ်ဖို့ပြောဆိုနေချိန်မှာရုရှားကိုကူညီဖို့မပြောတာကထူးခြားချက်ဖြစ်နေလေ။ဘေကျင်းမြို့တော်အခြေစိုက်တန်တမန်တူကပြောပါရယ်ရုရှားနိုင်ငံကဒဏ်ငွေတွေကိုတရုတ်နိုင်ငံကဝယ်ယူဖို့မကြာသေးခင်ကသဘောတူညီထားတဲ့အတိုင်းဆက်လက်အကောင့်ထည့်ပေါ်သွားမယ်ဆိုတာမျိုးအနေဆုံးအဆင့်အာမခံပြောဆိုတာမျိုးမတွေ့ရဘူးလို့လည်းအမည်မဖော်လိုတဲ့တန်တမန်ကပြောပါရယ်ဒါပေမဲ့လည်းရုရှားပေါ်အနောက်နိုင်ငံတွေကပိတ်ဆို့အရေးယူမှုတွေကနေတတ်တာရအောင်တရုတ်ကကူညီမဲ့လာလာတွေလည်းတွေ့နေရတာပါတရုတ်နိုင်ငံကိုရုရှားကဂျုံနဲ့ဘာလီတင်ပို့ဖို့ဖေဖော်ဝါရီလ10ရက်နေ့ကသဘောတူညီမှုရရှိထားပြီးတရုတ်ကခွန်ဌာနကလည်းဂျုံတင်သွင်းဝင်ဗုဒ္ဓနေ့ကပဲခွင့်ပြုချက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကဘာတလွားလွတ်လပ်မှုဆိုင်ရာစောင့်ကြည့်မှတ်တမ်းတင်တဲ့ American အခြေစိုက် Freedom House အဖွဲ့ကြီးရဲ့ February 24ရက်ထုတ်ပြန်တဲ့2022အတွက်ကဘာတလွားလွတ်လပ်မှုဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံရဲ့လွတ်လပ်မှုဟာစွစွဝါးဝါးကြဆင်းလာနေပြီးအခု6ရာခိုင်နှုန်းပဲရှိတော့တယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာဒါဇင်နဲ့ချီတဲ့အစိုးရအရာရှိတွေကိုဖမ်းဆီးပြီး2020ရွေးကောက်ပွဲအနိုင်ရအလွတ်တော်အမှတ်တွေလွတ်တော်ခေါ်ယူခွင့်မရအောင်မနစ်က February မှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းဟာလုံးဝလမ်းကြောင်းပြောင်းသွားခဲ့တယ်လို့သုံးသပ်ထားပါတယ်နိုင်ငံတလွာဒီမိုကရေစီတောင်းဆိုဆန္ဒပြမှုတွေနဲ့အတူအကြမ်းမဖက်အနာဖီဆန်တဲ့ CDM လှုပ်ရှားမှုတွေကိုစစ်တပ်ကအကြမ်းဖက်ဖြိုခွဲမှုတွေတစ်နှစ်ပတ်လုံးတွေ့မြင်နေရတဲ့အပြင်စစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေတယ်လို့ပြောပါတယ်မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ကလည်းအနိုင်ဆုံးအဆင့်ကိုရောက်နေတယ်လို့မနစ်က September မှာ Freedom House အဖွဲ့ကအစိုးရခန်းစာထုတ်ပြန်ခဲ့တာပါကမ္ဘာနိုင်ငံရဲ့နေမင်းစုစုပေါင်း210မှာနေထိုင်သူတွေရဲ့နိုင်ငံရေးနဲ့လူမှုလွတ်လပ်ခွင့်ဆိုင်ရာ Freedom House ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံအတွက်2021ခုနှစ်ကလွတ်လပ်မှုဟာ100မှာ28ရှိရာကနေအခု2022မှာတော့6အထိကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။ကမ္ဘာတစ်လွှာလွတ်လပ်မှုဆန်ဟာ16နှစ်ဇက်တိုက်ကျဆင်းလာနေတာတွေ့ရပြီးဒီမိုကရေစီအတွက်ချိန်ချောက်မှုတွေဖြစ်လာနေကြောင်းနဲ့2021ခုနှစ်အတွင်းလွတ်လပ်မှုဆိုင်ရာတိုးတက်လာတဲ့နိုင်ငံ25နိုင်ငံရှိနေပေမဲ့မြန်မာပါဝင်နိုင်ငံပေါင်း60မှာတော့ကျဆင်းလာနေတယ်လို့ပြောပါတယ်။ကချင်ပြည်နယ်ပူတာအိုမြို့နယ်ထဲမှာစစ်တပ်နဲ့ကချင်လက်နက်ကိုင်တို့တိုက်ပွဲဖြစ်ပွားနေတယ်တက်လာနှီးပါရှိနေပြီဖြစ်ပြီးနယ်မြေလုံခြုံရေးအရနှစ်ဖက်စလုံးကလမ်းပန်းဆက်သွယ်ရေးကိုအသီးသီးဖြတ်တောက်ထားတဲ့အတွက်73စီအပါဝင်အထွေထွေကုန်ပစ္စည်းတွေပါဈေးတက်နေပါတယ်။ကျဆပရင်းနယ်မှာဓာတ်ဆီကကလီတာကို7000ကျော်သွားပြီလို့73စီရောင်းချတဲ့ဒေသခံတူက VOA ကိုပြောပါတယ်။
အခုတော့ဒီနေ့တရက်ထဲကို1လီတာမပြည့်ဘူးပေါ့ 0.75 လီတာတော့ရှိတဲ့ဟာအဲ1လီတာမပြည့်တပြည့်ကိုခမန်းဒီနေ့တရက်ထဲကို1000ကျတယ်တကားလန်ကို4000နည်းနည်းကျော်မယ်
လူရဲ့9000တဲ့မနေ့ဆစ်ဘေးရှောင်းနေရတဲ့ပူတာအိုမြို့နယ်ထဲမှာပြစ်ခတ်မှုတွေဆက်လက်ဖြစ်ပွားနေတဲ့အတွက်လမ်းပန်းဆက်သွယ်ရေးတွေဖြတ်တောက်ထားသလို73စီနဲ့တူဆန်းနေရိတ်ခါပြက်လက်မှုတွေလည်းရှိနေတာပါအခုလို73စီဈေးအဆမတန်တက်နေတာဟာလမ်းပန်းဆက်သွယ်ရေးနဲ့နေမြေအခြေအနေကြောင့်ဖြစ်နိုင်တယ်လို့မြန်မာနိုင်ငံ73စီတန်သွင်းဖြန့်ဖြူအသင်းကပြောပါတယ်ရန်ကုန်မှာတော့အောက်တန်း95လီတာကို1980ကျပ်နဲ့ပရီမီယံဒီဇယ်စီကတော့ကျပ်1980ပါကမ္ဘာရေနံစီးကလည်းဥရောပအရှိပိုင်းမှာစီးပရိပက္ခစတင်လာတဲ့အတွက်ရေနံစင်းတစ်စီးကိုအမေရိကန်ဒေါ်လာ100အထိနေချင်းညာချင်းတက်သွားပါတယ်ဒီချိန်တွေကြောင့်ပြည်ရင်းမှာ73စီကိုကြိုတင်ဝယ်ယူတိုးလောင်ထားသူတွေရှိနေတာပါမြန်မာနိုင်ငံသားအလုသမားတွေတိတ်နေချီအလုလုံနေတဲ့ထိုင်းနိုင်ငံမှာအိုမီခရွန်ကိုဗစ်ပိုးကူးစက်မှုတွေများလာနေပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့မြန်မာတွေအလုလုကင်နေတဲ့အထက်ချုပ်စေယုံတချို့အတွက်လော့ကဒေါင်းချအသွာလာကန့်တတ်ထားတယ်လို့မဲဆောက်ကအလုသမားရေးလှုပ်ရှားသူတွေက VOA ကိုပြောပါတယ်အလုသမားထောင်ကနန်းလောက်ရှိတဲ့အထက်ချုပ်စေယုံတွေအတွက်ကန့်တတ်မှုတွေလုပ်ခဲ့တယ်လို့စေယုံ3-4ယုံအတွက်တော့လော့ကဒေါင်းချပိတ်ထားတာဖြစ်ပါတယ်ရွှေပြောင်းမြန်မာအလုသမားတွေကြားမှာလည်းကိုဗစ်ကူးစက်မှုပိုများလာတယ်လို့မဲဆောက်မှာတော့ရုရဲ့ပိုင်းအတွင်းအိုမီခရွန်ကိုဗစ်အတည်ပြုလူနာကနေ့စဉ်ရာဂဏန်းရှိနေတယ်လို့မဲဆောက်ဆေးရုံကြီးကသတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းဖစ်ဆန်နူလောက်ပြည်နယ်တွေကဆေးရုံတစ်ခုမှာလည်းထိုင်းအာဏာပိုင်းတွေဝင်ရောက်ဆစ်ဆီရကနေအထောက်ထားမဲ့မြန်မာတရားကျော်အဖမ်းခံခဲ့ရပြီးဒီထဲမှာအိုမီခရွန်ကိုဗစ်ပိုးကူးစက်သူက16ယောက်တွေ့ရတယ်လို့ထိုင်းအစိုးရကသတင်းထုတ်ပြန်ပါတယ်။ပိုလီယိုကျောသွေးရောဂါတိုက်ဖျက်ရေးကိုအောင်မြင်စွာဆောင်ရွက်နိုင်ခဲ့တဲ့ပါကစ္စတန်နိုင်ငံကိုပြီးခဲ့တဲ့ကြက်သပတေးနေ့မှာMicrosoft ကုမ္ပဏီပူးတွဲတည်ထောင်သူပရဟိတဒါနရှင် Bill Gates တို့ရောက်ပြီးပါကစ္စတန်ဝန်ကြီးချုပ် Imran Khan နဲ့တွေ့ဆုံခဲ့ပါတယ်။သူ့ရဲ့ပထမဆုံးပါကစ္စတန်ခီးစဉ်အတွင်းမှာပဲ Mr. Gates ကပါကစ္စတန်ရဲ့အင်ဂျီန်အာဖဂန်နစ္စတန်နိုင်ငံမှာလဲဒီရောဂါပိုးကူးစက်မှုမရှိအောင်လုပ်ဖို့လိုအပ်တယ်လို့အလေးပေးပြောကြားခဲ့တာပါ။1990အစောပိုင်းကာလတွေကပါကစ္စတန်မှာကလေးပေါင်း 2000 လောက်ထိဒီရောဂါဒဏ်ခံခဲ့ရတာဖြစ်ပေမဲ့အခုတော့တယောက်မှမရှိတာတစ်နှစ်ကျော်လာပြီဖြစ်ပါတယ်။ဒါပေမဲ့ဆက်ပြီးဒီယောဂါအတွက်လှုပ်ဆောင်အောင်မှဖြစ်ကြောင်းလည်းပြောပါရတယ်။ဒီယောဂါဟာကမ္ဘာပေါ်မှာပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံမှာပဲတွေ့ရတော့တဲ့ယောဂါဖြစ်ပြီးကလေးငယ်တွေကိုဒုက္ခပေးနေတာဖြစ်ပါတယ်။မနစ်ကဒီဇင်ဘာလထဲမှာပဲအာဖဂန်နယ်စပ်နားကခိုင်ဘာပတ်တန်ခွာဒေသရေစိုးတွေထဲမှာပိုလီယိုပိုးတွေ့ခဲ့တဲ့အတွက်တတိရှိဖို့လည်းတိုက်တွန်းခဲ့ပါတယ်။အာဖဂန်မှာ2018ကစပြီးပရိပက္ခတွေကြောင့်ကာကွယ်ဆေးထိုးတာမလုပ်နိုင်ခဲ့ပေမဲ့မနစ်ကနိုဝင်ဘာနဲ့ဒီဇင်ဘာလတွေမှာတော့ကလေးငယ် 2.6 သန်းအတွက်ပိုလီယိုဆေးထိုးဖို့ဆောင်ရွက်နိုင်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ
်။နောက်ဆုံးရမြန်မာနဲ့ကမ္ဘာကသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြသွားတာပါ။အခုတော့ကျွန်တော်တို့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေတင်ပြဖို့အချိန်ကြာရောက်လာပြီဖြစ်ပါတယ်။ခုတော့ကျွန်တော်တို့ရုရှားယူကရိန်းအရေးစုစည်းတင်ပြချက်တွေကိုဇက်တိုက်တင်ဆက်သွားဖို့ရှိပါတယ်။ရုရှားတပ်တွေယူကရိန်းကိုဝင်ရောက်တိုက်ခိုက်တဲ့အပေါ်မြန်မာနိုင်ငံကအဖွဲ့အစည်းတွေနဲ့လေလာသုံးသပ်သူတွေအကြားစိုးရိမ်မှုနဲ့သဘောထားမျိုးစုံရှိနေပါတယ်။ဒါဟာအချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုကိုမတရားဝင်ရောက်တိုက်ခတ်တာကြောင့်ကန့်ကွက်ကြသလိုတချို့ကလည်းအချုပ်အခြာအာဏာကိုကြိုတင်ကာကွယ်ဖို့လက်ဦးမှုယူတာလို့မြင်ကြပါတယ်။မြန်မာနိုင်ငံအပေါ်ဘလို့တော့တဲရောက်မှုတွေရှိပါသလဲဘလို့စိုးရိမ်မှုတွေရှိနေပါသလဲဒီအကြောင်းနိုင်ငံရေးလေလာသုံးသပ်သူတွေနဲ့နိုင်ငံရေးအဖွဲ့အစည်းအချို့ကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကပြောပြပေးပါမယ
်ဟုတ်ကဲ့အခုလိုရုရှားကယူကရိန်းကိုဝင်တိုက်လိုက်တဲ့အပေါ် ISP မြန်မာမြမမဟာဗျူဟာနဲ့မူဝါဒလေလာရေး Institute အဖွဲ့ Director ဦးအောင်သူငင်းက
ဒါတော့တော်တော်စိုးရိမ်စရာကောင်းတဲ့အနေထားဗျဒီစစ်ပွဲကိုအဆုံးမသတ်နိုင်ဘူးဆိုရင်ကဘာစစ်အကြီးလည်းဖြစ်သွားနိုင်တော့ဗောနော်အထူးသဖြင့်တော့နေတိုးပါဝင်ပတ်သက်လာနိုင်တယ်နောက်တစ်ခုကအမေရိကန်ပြည်ထောင်စုဘက်ကကူမယ်စသဖြင့်ဒါမျိုးတွေရှိတဲ့ခါကျတော့ဒီစစ်ပွဲကမထိန်းသိမ်းမသိမ်းနိုင်လည်းဖြစ်သွားနိုင်တာဗောအဲ့ဒီအတွက်ဆိုရင်ရပါတယ်ကျွန်တော်မြင်လာတော့ရုရှားကအင်အားကြီးတယ်အချိန်တိုအတွင်းမှာသူလုံမယ်ဆိုရင်တော့ယူကရိန်းကိုထိ ंछ ုံနိုင်သွားနိုင်တဲ့အနေအထားရှိတယ်လို့ကျွန်တော်မြင်တယ်ဗျဒါအဲ့တော့ယူကရိန်းဘက်ကကြတော့လေမဟာမိတ်တွေဘက်ကကူမယ်လို့သာပြောတယ်ပေါ့နော်လက်တွေ့မှာကက်မယ်လို့ထင်တယ်လက်တွေ့ပေါ့နော်မြန်မာအရေးကိုအာရုံစိုက်မှုညော့သွားမယ်ဗျလူတွေကဟိုယူကရိန်းအရေးနဲ့ဒီကမ္ဘာအရေးကိုပို့ပြီးတော့အာရုံစိုက်မှုညားလာတဲ့အနေအထားရှိတယ်ပေါ့နော
်ဒါအပြင် နောက်လိလာသုံးသက်သူတူဖြစ်တဲ့သီဘောမျိုးနယ်ကပြည်သူ့လွှတ်တော်အမတ်ဟောင်းဦးရဲထွန်းကလည်း
ရေဘူးရအပေါ်ရန်အမြင်နဲ့ကြည့်မယ်ဆိုရင်တော့ဒီအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုကိုအင်အားကြီးနိုင်ငံတစ်ခုကဝင်ရောက်ကျူးကျော်ဆွတ်ဖက်တိမ့်ပိုက်တယ်လို့ပဲမြင်စရာရှိတာပေါ့ဒါပေမဲ့တကယ်တမိုင်းနောက်ခံတဲ့ပြဿနာအရင်းခံကိုသိရင်တော့အဓိကအားဖြင့်တော့ငါကိုစေးတိုက်ပွဲကာလမှာတုန်းကအရှိအုပ်စုနဲ့အနောက်အုပ်စုမယုံမကြည်ဖြစ်ရာကနေမဟာမိတ်ဖွဲ့ကြတာပေါ့ဗျာဖွဲ့ကြတော့အရှိအုပ်စုကစေးတိုက်ပွဲပြီးဆုံးသွားတဲ့အချိန်မှာအဲဒီဝါသောစာချုပ်စစ်စာချုပ်အဖွဲ့ပြိုသွားပြီးတော့သူ့ရဲ့မဟာမိတ်နိုင်ငံတွေကလည်းအနောက်အုပ်စုနေတိုးအဖွဲ့တွေရောက်သွားတယ်နောက်တစ်ခါဆိုဗီယက်ယူနီယံကြီးကပြိုသွားတဲ့15နိုင်ငံတည်းကနိုင်ငံတွေလည်းဝင်သွားတဲ့အခါကျတော့ရုရှားနိုင်ငံကသူ့ကိုချိန်ချောက်မှုတစ်ခုလို့မြင်တယ်သူတောင်းဆိုတာကဒီနေတိုးအဖွဲ့ထမှန်တိုးချဲ့တာကိုရက်ဆိုင်ပေးပါနောက်အရှေ့ဥရောပနိုင်ငံတွေကနေတိုးတပ်တွေဆုတ်ခွာပေးပါတောင်းဆိုတာအဲ့ဒါကိုညှိနှိုင်းလို့မရတာနောက်ဆုံးရုရှားနိုင်ငံကတော့အဲပြန်ပြီးတော့ကျူးကျော်ပြီးတော့သေချာအောင်ပြန်လုပ်လိုက်တဲ့သဘောပါပဲ
ဒီနေရာမှာ KNU ပြောခွင့်ရတဲ့နိုင်ငံသားကြီးအကြီးအကဲဖရိုစော့တော်နေကလည်းလုံးကျုံရေးသင်ခန်းစာရတယ်လို့ဆိုပါတယ
်ယူကရိန်းအနေနဲ့ကတော့ဘယ်လိုပဲဖြစ်ဖြစ်သူကငင်းငင်းနဲ့ပတ်သက်ပြီးတော့ဟိုဆိုဗီယက်ယူနီယံကပြိုကွဲတဲ့အချိန်မှာသူ့မှာနျူကလ িয়ার ရဲ့အများကြီးပိုင်ဆိုင်ကြံခဲ့တယ်လေဗျာအဲအမွေလိုမျိုးပေါ့နော်အဲသူ့ပါပါဒါပေမဲ့သူကြည့်ရတာတော့ငင်းငင်းဘက်မှာတော့တော်တော်လေးအာတန်တဲ့ပုံပဲအားရောမလို့တဲ့အဲနျူကလ িয়ার တွေကိုမထားတော့တဲ့အနေထားမှာရောက်သွားတယ်ပါလေဒါပေမဲ့အဲဒီတော့ရုရှားသူကဝါစီးပြီလို့ပြည်နေတဲ့အချိန်မှာတော့ဒီလိုအန်ဒီမရှိတော့ဘူးဆိုပေမဲ့နှစ်ပေါင်း30ကြာလာတဲ့အခါမှာရုရှားရဲ့အနေအထားတစ်ခုကဒေတာတစ်ခုလုံးဝမကောက်ဘူးဝေးကြီးမှရှိတဲ့ဟာတွေတောင်မှသူလက်လန်းမိနေသေးတာဖြစ်လာတဲ့အခါကျတော့လုံခြုံရေးနဲ့ကာကွယ်ရေးဘက်မှာတော့ရှော့တွက်လို့မရဘူးဆိုတော့ဒီကန်းကကောင်းရောက
်ဒီပေါ်ကြက်ခိုင်ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာနန္ဒာလှမြင့်ကတော့
ကျွန်တော်နိုင်ငံတိုင်းဟာမိမိနိုင်ငံအမျိုးသားအကျိုးစီးပွားကိုဦးထိပ်ထားကြတာဖြစ်တဲ့အတွက်ဒီနေ့ဝါအင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်ရုရှားဘာပဲပြောအလုံးဟာမိမိရဲ့အာသာချက်ကိုအခြေပြုပြီးတော့မှမိမိနိုင်ငံရဲ့အကျိုးစီးပွားကိုကြိုတင်ကာကွယ်တဲ့ခင်ကျင်းတွေကိုတွေးနေရတာပေါ့ဒီရုရှားရဲ့နိုင်ငံအနေနဲ့ကြည့်မယ်ဆိုရင်ယူကရိန်းဒီတို့အဖွဲ့ဝင်ဖို့ကြိုးစားတာဟာသူ့နိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်နိုင်တယ်လို့ယူဆကြတာရှိလာတယ်နောက်ကအမျိုးသားအကျိုးစီးပွားအတွက်အန္တရာယ်ရှိတယ်လို့ယူဆတာဖြစ်တဲ့အတွက်ဒီကြိုးစားမှုရဲ့နောက်ကွယ်မှာကျောပေါ်နိုင်တဲ့အခင်းကျူကျူတင်သုံးသက်ပြီးတော့ဒါလက်မှုရယူလိုက်တယ်လို့မြင်ရတာပေါ့ဒီကနေ့ပါတင်ကန်းသာရဖို့ရှိလဲဆိုတော့နိုင်ငံတိုင်းဟာမိမိနိုင်ငံရဲ့စီးပွားရေးအင်အားစီးအင်အားနဲ့မိမိနိုင်ငံအမျိုးသားအကျိုးစီးပွားကိုကာကွယ်နိုင်ဖို့ဆောင်ရွက်ပြင်ဆင်ထားတဲ့နေသူများကိုအကူအညီမိမိဒီရင်းအောက်ပဲအကူအညီဆောင်ရွက်ဖို့တင်ကန်းသာမျိုးတော့ကျွန်တော်တွေ့ရတာ
ပေါ့ဒါပေမဲ့အခုလိုချုပ်ချာအာဏာအကျိုးစီးပွားအပြင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောခဲ့တယ်လို့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့အာဏာချိန်ခွင်ရှာညှိဖို့အတွက်ပါအခုလိုမလုပ်သင့်ပါဘူးလို့ NUG ပြောခွင့်ရတဲ့ဒုနိုင်ငံရေးဝန်ကြီးဦးမိုးစောဦးကဆိုပါတယ
်ကျွန်တော်ကတော့ဒီအချုပ်အခြာအာဏာပိုင်နိုင်ငံတခုကိုကျူးကျော်တဲ့ကိစ္စဘလို့နည်းနဲ့မှလက်ခံနိုင်ကြမရှိဘူးကုလသမဂ္ဂရဲ့ချာတာတို့နောက်တစ်ခါနိုင်ငံကဒီအခြားပေါ့နိုင်ငံရေးပုံသဏ္ဍာန်တွေအရစဉ်းစားပြီးတော့ထိန်းညှိတာကတော့ပြဿနာမရှိဒါပေမဲ့အချုပ်အခြာအာဏာပိုင်နိုင်ငံတခုသိမ့်ပိုက်တိုက်ခိုက်ပြီးတော့မှအင်အားချိန်ခွင်ရှာကိုထိန်းညှိတယ်ဆိုတာကတော့ဘလို့မှလက်ခံနိုင်ကြမရှိဘူး။ကမ္ဘာနိုင်ငံအသီးသီးရလည်းဒါနဲ့ပတ်သက်ပြီးအခုဆန့်ကျင်နေတာ။ကျွန်တော်တို့ကလည်းအဲနိုင်ငံတကာရဲ့သဘောထားနဲ့အတူတူပဲပေါ့လေ။အဲနောက်တစ်ခုကမြန်မာနိုင်ငံအပေါ်ကို direct တက်ရောက်မှုတော့မရှိနိုင်ဘူး။သို့တော့ဒီရုရှားကနေပြီးတော့မှဒီစစ်ကောင်စီကိုလက်နက်ရောင်းနေတာတွေပါတယ်ရှိတယ်ပေါ့။မဟာဗျူဟာမျိုးသူတို့ဆက်ဆံရေးလို့ပါလို့ညာတို့ပြောထားတာလည်းရှိတဲ့အခါကျတော့ကျွန်တော်တို့နိုင်ငံပေါ်မှာဒီလိုမျိုးပဋိပက္ခတွေကူးဆက်မအောင်တော့ဘလို့လား
။တကယ်တော့အခုဥရောပမှာဖြစ်နေတဲ့စစ်ပွဲကြီးကနေကမ္ဘာစီးပွားရေးကိုထိခိုက်လာပြီးအာရှနဲ့မြန်မာနိုင်ငံကိုပါတွယ်ဝိုက်ထိခိုက်လာနိုင်တယ်လို့သုံးသက်သူတွေကဆိုရင်နေကြပါတယ်ခင
်ဗျာ။ဒါကတော့ကိုဝင်းမင်းစုစည်းတင်ပြသွားတာပါ။ရုရှားနဲ့ယူကရိန်းစစ်ပွဲကြောင့်မြန်မာရေးကိစ္စပေါ်ကမ္ဘာကအာယုံဆိုင်မှုတွေပိုပြီးရော့ကျလာနိုင်ပွဲရှိတယ်လို့မြန်မာပြည်သူတချို့ကရှုမြင်သုံးသက်တာလည်းရှိပါတယ်။အခုလိုရုရှားကယူကရိန်းကိုစီးရဲအယောက်ဝင်ရောက်တိုက်ခိုက်လိုက်တဲ့အတွက်မြန်မာအပါအဝင်ကမ္ဘာတဝမ်းမှာဘလို့အကျိုးဆက်တွေဖြစ်လာနိုင်ပါသလဲဒီအကြောင်းနဲ့ပတ်သက်ပြီးကတော့မြန်မာပြည်သူတချို့ရဲ့သဘောထားတွေနဲ့အမြင်တွေကိုကိုရန်နိုင်ကစူးစီးပြောပြပေးပါမယ
်ရုရှားဘက်ကယူကရိန်းကိုတပ်တွေနဲ့ဝင်ရောက်တိုက်ခိုက်လိုက်တာကြောင့်ဒီစစ်ပွဲကအခုလောလောဆယ်ကမ္ဘာရေးမှာထိတ်ဆုံးကရှိလာနေပြီဒီကမ္ဘာလုံးကလည်းစိတ်ဝင်စားနဲ့စောင့်ကြည့်နေကြသလိုဒီထဲမှာမြန်မာပြည်သူတွေလည်းပါဝင်ကြပါတယ်ဒ ဒါပေမဲ့တစ်ဖက်မှာလည်းဒီစစ်ပွဲကြောင့်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အာရုံစိုက်မှုတွေရော့ကျလာနိုင်တယ်လို့ရန်ကုန်မြို့ကန်တဦးက VOA ကိုပြောပါတယ
်။ငကူတဲ့ဟိုကကျွန်တော်တို့ဗမာအရေးကိုတကယ်တမ်းပြောရင်ကဘာကတည်တည်ကြကြစိတ်မဝင်စားဘူးညာကျွန်တော်တို့အဲ့လိုမြင်တယ်လေအခုဒီရုရှားနဲ့ယူကရိန်းကိစ္စကြတော့ဒါကသူကတော်တော်ကြီးကြီးကြီးမားမားကြီးဖြစ်လဲဖြစ်သွားနိုင်တဲ့ကိစ္စဆိုတော့ကဘာကဟိုဘက်ကိုပို့ပြီးတော့အာယုံရောက်မှာပေါ့ဗျာအဲ့တော့ကျွန်တော်တို့ဒီဘက်ကနေပြီးတော့ကြိုးစားပန်းစားနဲ့လုပ်နေတဲ့လူတွေအတွက်ကတော့အင်းအားနည်းနည်းလေးပို့ပြီးတော့ရော့သွားတာပေါ့
ရန်ကုန်မြို့စမ်းကြောင်းမြို့မှာနေထိုင်သူတဦးကလည်းသူ့ရဲ့အမြင်ကိုအခုလိုဆက်ပြောပါတယ
်ဒီမြမအရေးကကမာဖက်ခုံမှာတိတ်ပြီးအရင်မပါတဲ့အခြေအနေရောက်နေတာပေါ့နော်တစ်နှစ်လဲကျော်သွားပြီဟိုဟူဘူးနွေးနွေးလဲမဟုတ်တော့ဘူးပေါ့ဒီယူကရိန်းအရေးကြတော့ဒီရုရှားနဲ့ဒီအနောက်အဖူဖြစ်ဖြစ်နိုင်တဲ့အခြေအနေပေါ့ဒီအချိန်မှာကမ္ဘာပေါ်မှာအရေးကြီးပုံအခြေအရေးကြီးပုံအဖြစ်အပျက်တခုပေါ့နော်အဲ့ဒီဖြစ်ပျက်ကတော့ရှေ့ကိုရောက်လာမှာပမာပြည်ပေါ်ဘလို့ဟိုရိုက်ခတ်မှုရှိမလဲဘရောအကောင်းတော့မဖြစ်နိုင်ဘူးပေါ့နော်အဲ့တော့ American ကလည်းအရင်တော့လူသိပ်ပြီးပမာပြည်အတွက်ကိုသိပ်ပြီး over တက်ရမှုတွေသိပ်မရှိတော့ဘူးထင်ပါတယ် Ukraine ကဖြစ်နေချိန်မှာတော့မြန်မာပြည်အကြောင်းတော့ခေါင်းထဲသိပ်ရှိတော့မှာမဟုတ်ဘူးဗျအဲ့တော့ကျွန်တော်တို့ကတော့ဒီမှာဒီ Ukraine ကအကြောင်းပမာပြည်ရဲ့ Demography ရေးကတော့အဖိုးဘက်ကိုပဲပိုသွားမယ်လို့တော့မြင်ပါတယ်
ရုရှားနဲ့ယူကရိန်းပြဿနာကိုစီရေးရမဖြစ်ရှင်းဖို့ကုလသမဂ္ဂအပါအဝင်အမေရိကန်နဲ့အနောက်နိုင်ငံတွေဘက်ကရုရှားကိုအကြိမ်ကြိမ်သတိပေးတောင်းမြစ်ခဲ့ပေမဲ့ရုရှားကယူကရိန်းကိုစစ်အင်အားအသုံးပြုပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ကမ္ဘာအရေးကိစ္စတွေမှာဥဆောင်ဖြစ်ရှင်းနေတဲ့ကုလသမဂ္ဂရှိနေတဲ့ဂျာကဒီကိစ္စကိုမဖြစ်ရှင်းနိုင်တာကလည်းကုလသမဂ္ဂရဲ့တည်ရှိမှုအပေါ်မှာမေးခွန်းထုတ်စရာဖြစ်တယ်လို့ရခိုင်ပြည်နယ်စစ်တွေမျိုးကန်တဦးကပြောပါတယ်။
ကမ္ဘာနိုင်ငံရဲ့ခင်ဗျာကြည့်လိုက်လို့ရှိခဲ့ဒီဟိုကုရုရှားလုပ်လိုက်တဲ့ပုံစံမျိုးကကြတော့လည်းနဲ့ရှိရင်ရောချင်ငါတို့ဘာမှမစလုပ်လို့ရတယ်ဆိုတဲ့ပုံစံမျိုးအနေထားကိုသူပြလိုက်တယ်ဆိုတဲ့ကမ္ဘာလုံးကိုလေဆိုတော့အဲ့ဒီကုရဲ့အကျိုးဆက်ကမြန်မာနိုင်ငံပေါ်အများကြီးတက်ရောက်နေတယ်အဲ့ဒါကကြတော့ကျွန်တော်တို့ဒီရင်းချဲရဲ့နောက်တစ်ခုတိုက်ပြီးတည်ငြိမ်တဲ့ပတ်သက်တော့ပြန်မြန်မာနိုင်ငံတက်သွားကြတော့လေဒီကရုရှားရဲ့ဒီသူမဟာမိတ်လူပုံစံဖြစ်နေဆိုတော့ကျွန်တော်တို့ဒီလိုနဲ့မှတော့အများကြီးလောက်ကိုစင်တာဖြစ်လာတဲ့ industry ကိုကျွန်တော်တုံ့ပြန်တယ်ပေါ့နော်။ဒီတခုတော့ရှိအောင်များနိုင်ငံတကာခင်းကျင်းမှာတော့ကျွန်တော်တို့ဒီတတမန်ရေးရစကားပြောနိုင်တဲ့ under UN လို့အဖွဲ့အစည်းတစ်ခုရှိတာတော့ဒီဟာကိုမဖြစ်ရှိနိုင်ဘူးဆိုတော့ဒီ UN ရဲ့တရှိမှုတော့ကျွန်တော်တို့တပည့်ကြီးကိုတန်ရရှိတယ်။ဆိုအဲ့ impact ကမြန်မာနိုင်ငံမှာလေးဒီ sales ကတော့ UN ရဲ့အခန့်အရာကိုအများကြီးပြည့်ပြုတ်နိုင်တဲ့အနေထားရှိတယ်လို့ကျွန်တော်တို့တုံ့ပြန်တယ်ပေါ့။
COVID-19 ကာယရောဂါကြောင့်ကမ္ဘာတစ်ဝှမ်းမှာစီးပွားရေးကျဆင်းတာ၊ကုန်စည်နှုန်းကြီးမြင့်တာ၊ငွေကြေးဖောင်းပွားတာစတဲ့ပြဿနာတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်။ဆိုတော့ရုရှား-ယူကရိန်းစီးရေးအခြေအနေကြောင့်မြန်မာနိုင်ငံမှာရောနောက်ထပ်ဘလို့အကျိုးဆက်တွေရှိလာနိုင်ပါသလဲ။ဒီပေါ်မှာစမ်းကြောင်းမြို့နယ်မှာနေထိုင်သူကတော့
ဖြစ်ဖြစ်ပြီးခိုးရတော့မကောင်းဘူးပေါ့။ပမာပြီးကတော့ကျွန်တော်တို့ဒီမှာယောဂဗေယာပေးအနာဒိနေအကြက်ပြတ်ပြတ်နာရေးကြောင့်ပမာပြီးကတော့ငိုရေဖီဘွားရဲ့ချွတ်ချုံကျနေတာပေါ့ဗျာ။အဲ့တော့ဒီလိုယူကရိန်းအရေးခင်းရလဲကဘာကူလုံးရိုက်ခတ်လာနိုင်တဲ့အခြေခင်းပေါ့နော်ဟိုအခါမသိရင်ဖြစ်တော်ဖြစ်ကဘာဖြစ်ကြီးအောင်ဖြစ်သွားနိုင်တဲ့အားမျိုးပြတော့အဲကဘာကြီးတခုလုံးကပို့ပြီးတော့ဒုက္ခရောက်ကြမှာပေါ့ဗျာအဲပို့ပြီးဒုက္ခရောက်မဲ့ကဘာကြီးထဲမှာကျွန်တော်တို့ကငိုရေကဒုက္ခရောက်နေပမာပြီးကတော့ပို့ဖိုးလာမယ်ပေါ့တော့ညုံမတန်တရားရှိပြမရှိပါဘူးဗျာ
ရုရှားယူကရိန်းစစ်ရေးပဋိပက္ခကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလေးကမြန်မာနိုင်ငံမှာလည်းလောင်းစားစည်းဈေးနှုန်းတွေပို့ပြီးတော့မြင့်တက်လာခဲ့တယ်လို့ရန်ကုန်မြို့ကန်ကပြောပါတယ်
ကျွန်တော်တို့ဒီဗမာပြည်မှာဆိုလို့ရှိလို့ရှိရင်လည်းငွေကြေးပေါင်းပေါင်းမှုကပက်ပက်ဆက်ဆက်များနေတယ်။နောက်ပြီးတော့အခုကအဓိကတော့လောင်စာပြဿနာပေါ့နော်။လောင်စာပြဿနာကြီးကအခုကျွန်တော်တို့ဒီမှာတော့ဗျာဒီရုရှားကယူကရိန်းကိုမဝင်ခင်နှစ်ရက်လောက်တည်းကစီစေးရသသုံးစီစေးရတက်သွားပြီဗျာ။ဟိုကမှတက်နေရဆိုပြီးတက်နေတာလေ။အဲ့တော့စင်သားကြည့်လို့ရှိရင်တော့ကြောက်တော့ကြောက်စရာကြီးဗျကြောက်စရာကြီးဆိုတော့ဆင်ပြစ်လို့ကြောက်ရတဲ့ကိစ္စတွေအပြင်ကိုစီးပွားရေးဖြတ်ပြီးတော့အကုန်လုံးဒုက္ခရောက်မဲ့ဥစ္စာတော့ပုံများတယ်လို့ထင်နေတာ
ရုရှားယူကရိန်းစစ်ပွဲပေါ်မှာကမ္ဘာတစ်ဝှမ်းကစိုးရိမ်မှုတွေတိုးလာနေပေမဲ့လည်းအခုလိုရုရှားကယူကရိန်းကိုတိုက်ခိုက်ခဲ့တဲ့အပေါ်မှာမြန်မာစစ်ကောင်စီဘက်ကတော့ထောက်ခံကြောင်းပြောထားပါတယ်ခင်ဗျာ
ဒါကတော့ရုရှား-ယူကရိန်းရေးအပေါ်အမြင်တချို့ကိုကိုရနိုင်ကစူးစီးတင်ပြသွားတာပါကမ္ဘာအရေးအဖိမှာတော့မြန်မာအရေးဘက်ကိုဆက်ပါအောင်မယ်မြန်မာနိုင်ငံမှာဆီယာနာတင်ပြီးနောက်ပိုင်းအိန္ဒိယနိုင်ငံမီဇူရန်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်သူတွေအတွက် နေထိုင်ရေးလုံခြုံမှုအတွက်မီဇိုရန်ပြည်နယ်အစိုးရက Refugee ID ကတ်ဒုက္ခသည်ကတ်ပြားတွေထုတ်ပေးနေပါတယ်။လက်ရှိမီဇိုရန်ပြည်နယ်ချန်ဖိုင်းခရိုင်ဘက်မှာမြန်မာဘက်ကဒုက္ခသည်4000ကျော်ကိုဒုက္ခသည်ကတ်တွေရရှိထားပြီလို့မီဇိုရန်ဒုက္ခသည်ကူညီရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။ဒီအကြောင်းကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ညာကဆက်ပြောပြပါလိမ့်မယ်။
ချင်းပြည်နယ်နဲ့ကဲ့ရဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ရဲ့ဆေးအာဏာသိမ်းပြီးနောက်ပိုင်းထွက်ပြေးခုံလုံကြသူတွေကိုမီဇိုရန်ပြည်နယ်အစိုးရကဒုက္ခသည်အသိအမှတ်ပြုမှတ်ပုံတင် Refugee ID ကတ်တွေထုတ်ပေးနေပါတယ်။အထူးသဖြင့်ကြံဖိုင်းခရိုင်မှာဒုက္ခသည်4000လောက် Refugee ID ကတ်ရခဲ့တယ်လို့မီဇိုရန် NGO United for Democratic Myanmar တွဲဘက်အတွင်းရေးမှူးကိုရစ်ချက်က VOA ကိုပြောပါတယ်။
ဒီလိုတော့တကယ်လုံးမလုံနေတာဒါပေမဲ့စံဖိုင်းမှာကြတော့ဟိုပို့ပြီးတော့မြန်မြန်ဆန်ဆန်တို့လောက်ဆောင်သွားတာပေါ့နော်ဟိုစပီးချောင်းကတော့စံဖိုင်းခရိုင်မှာဆိုရင်တပေါင်းကျော်လောက်ရှိတယ်အဲ့ဒီတပေါင်းကျော်လောက်မှာလောလောဆယ်စရင်တို့ယူနိုင်တာက6000ကျော်တို့စရင်ယူတယ်အဲ့ဒီ6000ကျော်အထဲမှာတို့က4000ကျော်ကိုအဲ့ဒီဒီဂျီတီကပီစီသွားပြီပေါ့နော်ဂျန်တဲ့ဟာတွေလည်းတို့ဆက်လောက်သွားဖို့ရှိတယ
်မြန်မာနိုင်ငံကနေတိန့်ဆောင်ရောက်ရှိလာတဲ့ဒုက္ခသည်တွေအရေးကိုကင်တွယ်ဖို့မီဇိုရန်ပြည်နယ်အစိုးရကတာဝန်ပေးထားတဲ့ပြည်နယ်ဒုတိယကော်မရှင်နာမင်းကြီးနဲ့အတူပြည်ထောင်ဌာနတာဝန်ရှိသူတွေတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးနဲ့ပြန်လည်ထူထောင်ရေးဌာနကတာဝန်ရှိသူတွေဟာအိုက်ဇောမြို့ကိုရောက်လာတဲ့စစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေစီကိုဇန်နဝါရီလ19ရက်နေ့ကတွားရောက်ကြည့်ရှုခဲ့ပြီးဒုက္ခသည်မှတ်ပုံတင်ကတ်ပြားတွေထုတ်ပေးမယ်လို့ကြေညာခဲ့တာပါဒုက္ခသည်မှတ်ပုံတင် Refugee ID ကတ်ကိုမီဇိုရန်ပြည်နယ်အစိုးရကတာဝန်ပေးထားတဲ့အဖွဲ့တွေကစီစဉ်ထုတ်ပေးနေတာဖြစ်တယ်လို့လည်းကိုရစ်ချက်ကရှင်းပြပါဗျ။
အဲဒီကပ်ပြားကမီဇိုရန်အစိုးရကနေပြီးတော့မှစီစဉ်ဆောင်ရွက်တဲ့ဟာဖြစ်တယ်။ဆိုတော့ဒီပြည်နယ်မှာသူကအဲဒီ ID ကတ်ကိုလုံမဲ့အဖွဲ့အစည်းလေးတွေသူကအဖွဲ့ပြထားတာပေါ့နော်။ဆိုတော့အဲဒီအဖွဲ့အစည်းကနေပြီးတော့မှအခုလှုပ်ရှားနေတာဖြစ်တယ်။အခုရပိုင်းဆိုရင်ဒီမီဇိုရမ်ပြည်နယ်မြို့တော်အာဇိုမြို့မှာဆိုရင်ရက်က30ကျော်မှာသူတို့ကဒီ refugee ကကိုပေါ့နော်သူပြောင်းပြီးအကုန်လုံးပေးလိုက်ပြီတချို့ဆိုရင်တော့အကုန်လုံးရုပ်ကိုပြင်ပေးသွားတဲ့ပုံတွေလည်းအများကြီးရှိတယ်ဗျာ
။မီဇိုရမ်ပြည်နယ်အစိုးရကထုတ်ပေးတဲ့ဒုက္ခသည်အသိအမှတ်ပြု refugee ID ကတ်ရမဲ့သူတွေအနေနဲ့မီဇိုရမ်ပြည်နယ်ထဲမှာတရားဝင်ယာယီနေထိုင်ခွင့်ရတဲ့သဘောလည်းဖြစ်ပါတယ်
အကျိုးသက်ရောက်မှုတော့ရှိနိုင်တယ်။ဘာလို့လဲဆိုရင်တော့သူရရဲ့အဓိကရည်ရွယ်ချက်ကလည်းဒီမီဇိုရမ်ပြည်နယ်မှာဒီဆက်ပြီးရှောင်းဦးကြီးဘယ်နှဦးရှိတယ်လဲဆိုတဲ့ဟာကိုသူကတိတိကျကျလေးစရင်ပြုစုချင်တာတစ်ခုပါတယ်။ပြီးတော့နောက်တစ်ခုကဒီမီဇိုရမ်ရောက်နေတဲ့ဒီဆက်ပြီးရှောင်းနေအနေနဲ့မီဇိုရမ်မှာနေထိုင်တဲ့အခိုင်သူတို့အတွက်ပူပြီးတော့မှလုံခြုံမှုရှိစေဖို့အတွက်ပေါ့နော်။သဘောတကူကခရီးဒီပါရေးသွားချင်တဲ့သူဆိုရင်ဒီ ID စာနဲ့ခရီးဒီပါသွားလို့ရမယ်ဒီမီဇိုရမ်ပြည်နယ်အတွင်းပေါ့နော်လွတ်လွတ်လပ်လပ်သွားလို့ရမယ်တခုခုအခက်ခဲပါညာရှိတယ်ဆိုရင်လည်းအဲ့ဒီဒီ refugee ID ကကိုပြချင်းအဖြစ်အများကြီးထောက်ကူပေးနိုင်တယ
်မီဇိုရမ်ပြည်နယ်မြို့တော်အိုက်ဇောမြို့ရက်ကွက်30ကျော်မှာဒုက္ခသည်အသိအမှတ်ပြု refugee ID ကပြားလှုပ်ဆောင်ဖို့ရက်ကွက်အုပ်ချုပ်ရေးမှူးရုံးတွေကတဆင့်ဖောင်တွေကိုဖြန့်ဝေခဲ့ပြီးရက်ကွက်အသီးသီးမှစတင်လှုပ်ဆောင်နေပါတယ်မီဇိုရမ်ပြည်နယ်ကြံဖိုင်းခရိုင်မှာမြန်မာစစ်ပေးရှောင်ဥယျာဉ်အများဆုံးခိုလုံနေပြီးတော့လုံဆိုင်ခရိုင်လုံလိုင်ခရိုင်တွေဘက်မှလည်းခိုလုံနေကြတဲ့သူတွေရှိပါတယ်။လက်ရှိမီဇိုရန်ပြည်နယ်တစ်ခုလုံးမှာမြန်မာနိုင်ငံဘက်ကထွက်ပြေးခိုလုံကြသူတွေ3000ဝန်းကျင်လောက်ရှိနေပြီးဒေသခံအကူအညီပေးရေးအဖွဲ့တွေကအကူအညီပေးနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မှာစစ်ရေးတင်းမာမှုဖြစ်စဉ်အတွင်းမတူပီထန်တလန်စကိုင်းတိုင်းကလေးမြို့နယ်ဒေသခံတွေဟာမြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံတွေကိုထွက်ပြေးခဲ့တာပါ။မီဇိုရန်ပြည်နယ်မှာအခုဆိုရင်မြန်မာဘက်ကရောက်နေတဲ့ဒုက္ခသည်3000လောက်ရှိနေပါပြီ။မီဇိုရန်ပြည်နယ်အစိုးရအနေနဲ့ရောက်လာတဲ့စစ်ဘေးဒုက္ခသည်တွေကိုအတက်နိုင်ဆုံးကူညီပေးနေတယ်လို့ဒေတာရင်းလူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ
။ဒါကတော့မြန်မာနိုင်ငံအနောက်ဘက်ခြမ်းကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုငိမ့်ချမ်းပြောပြသွားတာပါ။ VOA ရဲ့တောက်ချာနေမနေ့ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ endlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆာရီမှာ application ရယူနိုင်ပါတယ်နော် View American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမတဲ့ဘက်အတန်တွေစီစဉ်တွေကိုလိုင်းနိုမီတာ32 49နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အလှည့်ကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ချားမာရေးအစီအစဉ်တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာအခုပထမဦးဆုံးအနေနဲ့ကတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပါတော့မယ်မြမပြည်ကလက်နက်ကိုင်အဖွဲ့အစည်းတွေတရုတ်အကျိုးအစည်းပွားကိုအန်ဒီယံမပေးရအောင်တရုတ်အစိုးရကကြိုးပမ်းနေပုံကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူပူးတွဲတင်ပြထားပါရခင်ဗျာ
တရုတ်မြန်မာဖက်ဆက်ကုမ္ပဏီပိုင်တကောက်နီကယ်စက်ရုံကိုတအားပေးနေတဲ့လျှက်စစ်တာဝါတိုင်၃တိုင်ကိုဇန်နဝါရီလအစောပိုင်းကထိကျိုက် PDF အဖွဲ့ကမိုင်းခွဲပြီးဖျက်ဆီးလိုက်ပါတယ်။တရုတ်ပိုင်တပ်တုကုမ္ပဏီကဒေါ်လာ800ကျော်ရင်းနှီးထားပြီးနီကယ်တန်ချိန်900နီးပါးနှစ်စဉ်ထုတ်ယူနေတဲ့လုပ်ငန်းဖြစ်ပါတယ်။ဒါကြောင့်ရန်ကုန်တရုတ်သံရုံးဟာလန့်ပြန့်သွားပြီး NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဦးရင်မွန်ကိုဆက်သွယ်လာတယ်လို့ဇန်နဝါရီလ21ရက်နေ့ထုတ်အေယာဝတီကဆိုပါတယ်။ NUG အစိုးရကိုအကူအညီတောင်းတဲ့သဘောမျိုးဖြစ်နေပါတယ်။နိုင်ငံခြားရင်းနှီးမှုရှိရာနေရာတွေမှာအခြေချထားတဲ့စစ်ကောင်စီတပ်ကဒေသခံအရသားတွေကိုတိုက်ခိုက်တဲ့အတွက်ဒေသခံ PDF ကလက်တော့ပြန်လာမျိုးဖြစ်နိုင်တာမို့စစ်ကောင်စီတပ်နဲ့ကင်းကင်းရှင်းရှင်းနေဖို့ဦးရင်မွန်ကသတိပေးလိုက်ပါတယ်။ရဲအနေငယ်ကြတော့နေဆက်တိုက်ပွဲတွေကိုရပ်ထားဖို့တရုတ်အစိုးရကအွန်လိုင်းကနေတိုက်တွန်းကြောင်း KIO ကချင်လွတ်လပ်ရေးအဖွဲ့ကဇန်နဝါရီလ26ရက်နေ့ကကြေညာပါတယ်ဖေဖော်ဝါရီလ4ရက်နေ့ကမတ်လ10ရက်နေ့အထိစောင်းညာသည်အိုလံပိတ်ပွဲတော်ဘေကျင်းမှာကျင်းပတော့နေဆက်တိုက်ပွဲရပ်ထားဖို့ပြောတာပါပဲ
မြမလက်နက်ကင်တိုက်ပွဲတက်ဆိုးရှိမှာကိုတရုတ်ကမြင်တဲ့အတွက်အခုလိုစစ်ကောင်စီရဲ့ရန်ဘက်တွေကိုစတင်ဆွေးနွေးလာတာဖြစ်နိုင်ပါတယ်စစ်ကောင်စီကိုကြီးအားကိုးနေလို့မရတော့ဘူးဆိုတာကိုတရုတ်သဘောပေါက်လာပုံရပါတယ်။နေဆက်တိုက်ပွဲဟာဒေသတည်ငြိမ်ရေးအတွက်အလေးပေးရမယ့်အချက်ဖြစ်ပေမဲ့ဆက်အာဏာရှင်အမြင့်ပြတ်တိုက်ဖြတ်ရေးကိုဆက်လုပ်ရမယ်လို့ KIU ပြန်ကြားရေးဌာနကပြောပါတယ်။လူမှုအုံကြွားမှုနဲ့ရင်ဆိုင်လာရတဲ့1988ကတည်းကစစ်ကောင်းဆောင်ပိုင်းဟာတရုတ်ကိုမှီခိုအားထားလာရပါတယ်။တရုတ်ကလည်းသူလိုချင်တာရအောင်လုပ်တတ်ပါတယ်။အဲ့ဒီအချိန်ကစပြီးပြည်သူတွေမှာတရုတ်ဆန့်ကျင်ရေးစိတ်ဓာတ်ရှိလာတာပါအရသားတစ်ပိုင်းအစိုးရတွေလက်ထက်မှာမြန်မာပြည်သူကိုစီယုံသိမ်းသွင်းတဲ့စီမံကိန်းအများအပြားတရုတ်ကလုတ်ပြပါတယ်ဒါပေမဲ့တရုတ်ကိုယုံကြည်သူဥယျာဉ်တိုးပွားလာဖို့မရပါဘူ
းစစ်တပ်နဲ့စီးပွားရေးဖက်ဆက်လှုပ်ထားတဲ့အတွက်တရုတ်ကိုမယုံကြည်တာဖြစ်ပုံရပါတယ်ပြည်သူတွေတအုံနှွင်းတွင်းဖြစ်နေတဲ့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ဟာຫນွေဥတော်လိုင်းရေးဖြစ်ပွားတဲ့အချိန်အခါမှာရေချိန်မြင့်လာပါတယ်ရန်ကုန်တရုတ်တန်ရုံရှိမှာနေစဉ်ရက်စက်စံတပ်ပြသူရှိလာပြီးတရုတ်စီမံကိန်းတွေကိုဆန့်ကျင်မှုကြွေးကြော်လာကြပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကင်ထဲမှာရှမ်းပြည်တိုးတက်ရေးအဖွဲ့ SSPP တာအင်းပလောင်တပ်ဖွဲ့ TNLA နဲ့ WATF ဖွဲ့ UWSA တွေဟာတရုတ်နဲ့နှီးစပ်ပြီးသူတို့ချုပ်ကင်တဲ့နယ်မြေတွေမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေတိုးပွားဖို့အလားအလာရှိတယ်လို့2021ဒီဇင်ဘာလ31ရက်နေ့တို့ ISP မြန်မာစာဆောင်မှာဖော်ပြထားပါတယ်
။တရုတ်မြန်မာစီးပွားရေးဈေးညံတစ်လျှောက်မှာတရုတ်နဲ့နှိစက်တဲ့တိုင်းရင်းသားလက်နက်ကင်တွေလှုပ်ရှားနေပြီးနေမြေကြီးစိုးရေးနဲ့စစ်ရေးအသာရရှိရေးအတွက်ကြိုးပမ်းနေတာကိုကြည့်ရင်တရုတ်အကျိုးစီးပွားကိုအကာအကွယ်ပေးဖို့ရည်ရွယ်တာများဖြစ်နေသလားလို့ ISP မြန်မာကမေးခွန်းထုတ်ထားပါတယ်။တန်လွင်မြင့်အရှိတ်ချမ်းကိုလွှမ်းမိုးဖို့တရုတ်ကပြင်ဆင်နေတာလားဒါမှမဟုတ်တရုတ်အကျိုးစီးပွားကိုဗက်ဆောင်အာမခံချက်ပေးနိုင်အောင်စီစဉ်နေတာလားဆိုတာကိုစောင့်ကြည့်ရမယ်လို့ဆိုပါတယ်။ဗမာစစ်အုပ်စုနဲ့တိုင်းဒေသလက်နက်ကန်အချို့ဟာတရုတ်စီကလက်နက်ပစ္စည်းတွေရရှိပါတယ်။ဒီလိုလှေနှံနှစ်ဖက်နင်းလမ်းစဉ်ကျဉ်သုံးနေတာဟာမော်စီတုံးခေတ်ကတည်းကဖြစ်ပါတယ်။မြန်မာပြည်ရေရှည်စစ်ပွဲမှာဒီလမ်းစဉ်ဟာတရုတ်အတွက်အသုံးဝင်ပုံရပါတယ
်။ຫນွေဦးတော်လိုင်းအကြောင်း PDF ပြည်စုကာကွယ်ရေးတပ်တွေပေါ်ထွက်လာတဲ့အခါမှာ အနာသိတ္တဟာအဆုံးဖြတ်ပေးနိုင်တဲ့အနေအထားမှာမရှိတော့ပါဘူးအပြစ်ရသဘောတူချက်တွေလုပ်ပြီးတိုင်းရင်းသားလက်နက်ကင်တွေကိုခွေထားတဲ့စစ်ပရိယာလည်းမထိရောက်တော့ပါဘူးပြည်သူခုခံစည်းအချင်းကြားလာလေးလေးတရုတ်အစိုးရစိုးရင်ပူပန်လေးလေးဖြစ်လာပုံရပါတယ်စစ်ကောင်စီဟာဖြစ်နိုင်တဲ့တရုတ်နှာခေါင်းပေါင်းနဲ့အသက်ရှင်ဖို့မျှော်လင့်နေပုံရပါတယ်ဒါပေမဲ့တရုတ်ဘက်ကတော့အတွေ့အမြင်ပြောင်းလဲလာပုံရပါတယ်ပြစီဆုံးရှုံးတဲ့နိုင်ငံ Free State ဘဝကိုအသွင်ကူးပြောင်းနေတဲ့မြန်မာပြည်မှာတရုတ်ရဲ့အကျိုးစီးပွားကိုအကာအကွယ်ပေးမဲ့သူလိုအပ်လာပါတယ်။ဒါကြောင့်စစ်ကောင်စီကိုရောလက်နက်ကင်တိုင်းရင်းသားတွေကိုရောစစ်လက်နက်ပစ္စည်းထောက်ပံ့ပြီးလှေနံနှစ်ဖက်နင်းတာဟာမိမိအကျိုးစီးပွားကိုကာကွယ်ရာရောက်တယ်လို့တရုတ်ကယူဆနေပုံရပါတယ်။ရေရှည်မတည်ငြိမ်တဲ့လက်ခဲတလင်းအခြေအနေကိုတရုတ်ကလက်ခံထားတာမို့နေနေကိုင်အားလုံးကိုစီယုံသိမ့်သွင်းပြီးမိမိလိုအင်ဆန္ဒကိုဖြည့်ဆည်းဖို့သာဦးစားပေးမဲ့ပုံပေါ်နေပါတယ်ခင်ဗျာ
ဦးအောင်ခင်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကျန်းမာရေးအစီအစဉ်ကိုတင်ပြပါတော့မယ်ဒီတစ်ပတ်မှာတော့ကိုဗစ်စတုဒ္ဒလိုင်းနောက်ဆက်တွဲဖျားနာမှုအကြောင်းတွေကိုတင်ပြထားပါတယ် Omicron မျိုးကွဲသစ်တွေမြန်မာနိုင်ငံမှာတွေ့ရှိပြီးတဲ့နောက်ဖျားနာမှုကိုဗစ်ကူးစက်ပြားနာမှုတွေနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ပြုစုစောင့်ရှောက်မှုတွေစောင့်ရှောက်မှုတွေလုပ်နေရတာတွေရှိပါတယ်ဒီလိုအချိန်တွေမှာအဖျားကျပြီးပြန်တက်တာကိုသတိထားဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဘယ်လိုအချိန်မှာဘယ်လောက်အဖျားတက်ပါသလဲဘာကြောင့်သတိထားသင့်ပါသလဲဒီအကြောင်းတွေကိုတော့နယူးယောက်မြို့က Wyckoff Heights ဆေးရုံကညွှန်ကြားရေးမှူးကူးစက်ရောဂါအထူးကဒေါက်တာဇီယာတက်ကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြထားပါတယ်
โอเคดร.เซียแท้ครับคุณเราที่โควิดสะดุดถัดไล่မြန်မာနိုင်ငံမှာတက်လာပြီးတော့အများစုอ่ะပေါ့เนาะကိုယ့်အနေကိုအိမ်မှာကုနေရတဲ့စီမံနေရတဲ့အနေအထားမှာလူငယ်အများစုเนี่ยဒီကာကွယ်ဆေးထိုးရသူအများစုကတော့ငါးရက်နဲ့တစ်ပတ်အတွင်းမှာပေါ့เนาะတက်တာသွားလေးရှိရလို့ပြီးခဲ့တဲ့တစ်ခါကကျွန်တော်တို့ပြောခဲ့ကြပါတယ်ဆရာတကယ်လို့မတက်တာပဲねပြန်ဖြစ်လာရောဆိုင်ဘယ်လိုအကျံပြုချင်လဲ
9ရက်ကျော်သွားပြီးတော့အတူပြန်နှစ်ပတ်ပေါ့နော်နှစ်ပတ်လောက်အတွင်းရောက်လာတဲ့အချိန်မှာသူစပြီးတော့ပြန်ဖျားလာပြီဆိုရင်တော့နည်းနည်းလေးကျွန်တော်တို့ကသတိထားပြီးဟုတ်ရဲ့ဘာလို့လဲဆိုတော့အဲ့ဒီအချိန်မှာဘာလို့ပြန်ဖျားသလဲဆိုတာဒီကိုရိုနာဗိုင်းရပること ကြောင့်ဖြစ်တာတဲ့စာလို့ရှိရင်ဒီကိုယ်ခန္ဓာထဲမှာရှိတဲ့ကိုယ့်ရဲ့ immune system ကိုယ့်ကိုပြန်ပြီးတော့ attack လုပ်လို့ပြန်ဖြစ်လာတဲ့အပိုင်းလေးတွေကျွန်တော်ကစဉ်းစားရပုံကွာဆိုတော့အဲ့အပိုင်းလေးကနည်းနည်းလေးကျွန်တော်တို့အတွက်ဒီဆရာဝန်တွေနည်းနည်းသတိထားရမယ်ကိုယ်။ဘာလို့လဲဆိုတော့အဲ့အချိန်ရောက်လို့ရှိရင်ပြန်ဖျားလာပြီဆိုရင်ကျွန်တော်တို့ကသွေးဖောက်ပို့လို့ရင် X-ray တွေပါကျွန်တော်တို့ကကြည့်တယ်ပေါ့နော်။အောက်ဆီဂျင်ကျလာပြီဆိုရင်ဒီအထူးဖြင့်နှစ်ပတ်လောက်နှစ် normal ညာတစ်ပတ်ခွဲပါဝင်ကျင်တော့စပြီးတော့အဖျားနေ့တိုင်းအဖျားတက်နေတယ်ကိုယ်က။ဒါမှမဟုတ်လေလွန်ခဲ့တဲ့9ရက်လောက်ကဖျားပြီးွားပြီ။ Okay ွားပြီးတော့မှ10ရက်လောက်15ရက်လောက်ကြာမှအဖျားပြန်ပြီး103နေ100လေးပြန်ဖြစ်လာပြီဆိုလို့ရှိရင်နေကြောက်ပါကျွန်တော်ကနည်းနည်းတော့မဟုတ်ကျွန်တော်တို့ဆိုတော်တော်ကြောက်ပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒါကိုဘယ်လိုမျိုးကုသဖို့အကြံပြုချင်လဲဆရာကြီ
းဒီကိုခန္ဓာတွေကကိုယ့်ရဲ့ immune system ကိုယ့်ကိုပြန် attack လုပ်နေပြီလားအဲ့ဒါနဲ့ coronavirus မှာရာသွားပြီးအသက်ဆုံးရှုံးသွားတာပါဒါကြောင့်မလို့ဒီ inflammation ဆိုတဲ့ကိုယ့်ခန္ဓာမှာရောင်နေတဲ့ cell တွေပေါ့နော်အဲ့လိုမျိုးဖြစ်လာပြီဆိုရင်တော့နည်းနည်းသတိထားပြီးတော့ကြည့်ရမယ်ဒီလူမှာကျွန်တော်တို့သုံးတာ secondary bacterial infection လို့သုံးတာပေါ့နော်ဒီ virus infection ရပြီတဲ့နောက်ပိုင်းမှာ bacterial account တွေကနေဒုတိယတစ်ကြိမ်ထပ်ဝင်ပြီးတော့ pneumonia ဖြစ်သွားတာလားဒါမှမဟုတ်လို့ရှိရင် body ကနေကိုယ်ပြန် attack လုပ်ပြီးတော့ပဲဒီ inflammation marker ဆီကိုရောင်နဲ့ number 2ပေါ့နော်ရောင်နဲ့ cell စီ number 2တက်လာတာလားဒါတွေကိုကျွန်တော်တို့ဖွဲကြတာပေါ့အဲ့ချင်းကြလို့ရှိရင်တစ်ခါကျရင်ကျွန်တော်တို့က antibody လို့ခေါ်တဲ့ပိုးမွားတက်တဲ့ဆေးတွေပေါ့နော်ပြီးအပြင်တစ်ခါလေကြလို့ရှိရင် steroid တို့ပါလို့ကျွန်တော်အချိန်မှာသုံးပါတယ်ဆိုတော့ဟိုပိုးသက်ဆေးလဲလူတိုင်းတောက်ဆရာမလိုပါဘူးဒီဟာက virus ဆိုတဲ့ပိုးဟာနေဖြစ်စေတဲ့ရောဂါပါဖျားတိုင်းပိုးသက်ဆေးတောက်ရဲဆိုတာမဟုတ်ပါကျွန်တော်လည်းမပေးပါဘူးကျွန်တော်ဆိုလို့ရှိရင်ဒီ coronavirus ဖြစ်နေတဲ့လူရဲ့80%နဲ့90%ခန့်လုံးဒီကျွန်တော် antibody မပေးပါဘူးပိုးသက်ဆေးတောက်လို့ရှိရင်သူ့ကြောင့်ဖြစ်လာမယ့်ဆိုးကျိုးတွေကလည်းရှိတာပဲလေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအလွယ်တကူမပေးဘူးပေါ့နော်ဆရာပြီးခဲ့တဲ့တစ်ခါကဒီ remdesivir ဆိုတဲ့ဆေးအကြောင်းလည်းပြောခဲ့တဲ့ခါကျတော့ဘလို့လူမျိုးတွေမှာဆိုရင်တော့ဒီ remdesivir ဆေးကိုပေးဖို့လို့မလဲဆရာ
ဒီ remdesivir လို့ခေါ်တဲ့အကျော်လေးကိုထည့်ရတဲ့ဆေးကို9ရက်ပေးခြင်းဒီ oxygen saturation 92%ကျတယ်လူနာက symptom นี่ရှိနေတယ်အသက်ရှူချက်တယ်90%ကလုံးကြာဆိုတိတာတယ်ကိုယ်80တွေပါဖြစ်တာဒီလိုမျိုးလေ91တွေပါဖြစ်တာမဟုတ်ဘူးဒီရောတိတိတတအောင်သူတို့ short of breath ဖြစ်ပြီးရောက်လာတာကိုအသက်40လေတကယ်ဟိုဟတ်ထူးအသက်ရှူချက်ဟတ်ထူးဆွဲပြီးတော့အဲ့လိုရောက်လာတာကိုအဲ့လိုလူတွေကိုကျွန်တော်တို့ပေးပါနောက်တစ်ခုကဟိုမတက်နိုင်နေဆုံးကြလို့ရှင်တို့ဒီလိုလူတွေကိုငွေရေးကြီးမတက်နိုင်နေတက်နိုင်နေနည်းလမ်းနဲ့ကျွန်တော်ပေးလို့ရမှာပါနေပြီးတော့ကိုကပတ်စံရှိတဲ့လူတန်းစားဖြစ်လို့ပုတ်ပလီကစီရနေပေါ့။တွားပြီးတော့အောက်ဆီဂျင်က96ရာခိုင်နှုန်းလောက်ရှိနေတယ်။ချောင်းလေးနည်းနည်းလေးဆိုတော့ render severe ပေးပြီးတော့ငါဒီယောဂါရဒါကြီးကမလုံတဲ့အရာပေါ့နော်ကိုရဲ့။ဒါကျွန်တော်လည်းဒီနေ့ဒီချိန်မှာဒီနိုင်ငံမှာကျွန်တော်လုတ်ပိုင်ခွင့်မရှိပါဘူး။လုတ်တာနဲ့ကျွန်တော်လည်းအလုတ်ပြုံပါပါ။ဆိုတော့ဟိုဒါငါအဖေမလို့လည်းကျွန်တော်မှလုတ်ပိုင်ခွင့်မရှိပါဘူး။ Okay ကျွန်တော်ကိုယ်တိုင်ဖြစ်နေတော့မှဒါမျိုးလုတ်ပိုင်ခွင့်ရှိ90ရာခိုင်နှုန်းကျော်လို့ရှိရင်ဘာမှလုံးစရာမရှိဘူး။ကျွန်တော်တပည့်လည်းဖြစ်တာပဲ။ဟိုဖြစ်တာမှလေမင်းနာမှစိုးစိုးဝါးကြီးကိုနားတာ။ဝင်နေလဲရှော်တာမမင်းနဲ့ဒါပေမဲ့အသက်က30ကျော်ရှိတာပဲဆိုတော့ကျွန်တော်ပြောပြောဒီတိုင်းမဲ့တစားရည်သား okay တယ်ပြီးသွားပြီကျွန်တော်တို့ရဲ့ဒီအလုံးမှရှိတဲ့ပေါ်စရဲ့ငွေချင်းဖြစ်တာပဲဒါပေမဲ့ oxygen saturation ဘယ်လောက်လဲ90နဲ့ဆိုကျွန်တော်သူ save နှလုံးထုတ်ထားလဲ3လုံးထုတ်ထားတယ်ကျွန်တော်ပြောတယ် okay ပါပါကျွန်တော်မေးတယ်ငါဘာလုပ်ရမလဲဘာမှလုပ်စရာမလိုဘူးသေချာကျွန်တော်ပြောတယ်ကျွန်တော်သေချာတယ်ဘာမှလုပ်စရာမလိုဘူး3ရက်မြောက်ကြာနေလို့ရှိရင်ကောင်းပါပဲဆိုတော့3ရက်မြောက်တဲ့နေ့တကယ်ပဲကျွန်တော်ဖုန်းခေါ်တယ်ဟုတ်အကုန်ကောင်းသွားပြီ
ဟုတ်ကဲ့ဆရာအဲ့ဒီတော့နောက်ရောဒီမလိုအပ်တာတွေရှိသေးလားဆရာကြီ
းကျွန်တော်တို့ဆရာဝန်နေအနေနဲ့တတ်နိုင်သလောက်မလိုအပ်တဲ့ blood test တွေမလုပ်ပါနဲ့ဒီယောဂါ blood test လုပ်လို့လည်းတွေ့ရမှာသွေးဖောက်လို့လည်းတွေ့ရမှာမဟုတ်ပါဘူး chest x-ray ရိုက်လို့ရှိရင်လည်းတတ်မှန်ရိုက်လို့ရှိရင်လည်းအနည်းငယ်များတော့တွေ့မှာပဲကိုယ်ရဲ့ဒါပေမဲ့ oxygen saturation မကျရင်ဒီတတ်မှန်ရိုက်ခြင်းကဘာလို့မှာလဲကျွန်တော်ဆိုမရိုက်ဘူးကျွန်တော်ဒီမှာလည်းဒီတိုင်းပဲလုပ်ပါတယ်မရိုက်ပါဘူးကျွန်တော်အများကြီးပဲကြည့်နေတာပဲလူသားတွေဒါတကယ် oxygen ကျပြီဆိုတော့ကျွန်တော်ရိုက်တယ်ကျန်ရုံနဲ့မကောင်ကျွန်တော်လိုအပ်လို့ရှိရင်သွေးလည်းဖောက်ပါတယ်ဆေးရုံတင်ပြီဆိုတော့ကျွန်တော်ကသွေးလည်းဖောက်တယ်တက်မှန်နေတယ်တကယ်လိုအပ်ပြီဆိုကျွန်တော်ကက်စကန်ထိတော့ကျွန်တော်ရိုက်တယ်လိုအပ်ရင်ကျွန်တော်သုံးချတာပေါ့နော်ဆိုတော့ဒီလူငယ်တွေအနေနဲ့ငါတော့ဗက်ဆင်းမထိုးထားဘူး၃ရက်အတော့အတွင်းမှာကောင်းသွားနိုင်တယ်ဒါ80နဲ့85ရာခိုင်နှုန်းနောက်တော့လူငယ်တွေကအကုန်လုံးမှတ်ပါတယ်အသက်65နှစ်ကျော်သွားရင်တော့ကျွန်တော်ဆေးမထိုးထားရင်ကျွန်တော်အမှမခံရပါဘူးဘာလို့လဲဆိုတော့76ရာခိုင်နှုန်းက ICU လောက်အထိရောက်သွားနိုင်တဲ့အနေအထားရှိပါတယ်ဒါတည်းမှာအဲ့ဆိုင်ကျိုးရောက်သွားတဲ့မှာ 50% နီးပါးလောက်ထိအသက်ဆုံးရှုံးနိုင်တယ်ပေါ့နော်ကျွန်တော်တို့မှလည်း Omicron ဖြစ်နေတဲ့အချိန်တုန်းအသက်ဆုံးရှုံးနေတယ်ရှိတာပေါ့ကွာကျွန်တော်ဆေးရုံမှာဆိုရင်တော့20နီးပါးလောက်ထိဖြစ်လိုက်တယ်ဒီတလခွဲလောက်အတွင်းမှာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ဒီအားဆေးသုံးဆွဲတာမျိုးရော
တခြားသော Vitamin C တွေ D တွေ Zinc တွေတောင်းလို့ရလားဆိုတောင်းလို့ရတယ်ကွာဒါပေမဲ့ဒါတွေကကျွန်တော်လည်းမရည်ပြီးဘူးကျွန်တော်ဆိုတော့ရှင်းရှင်းနေပဲ Levin ပလုတ်ချင်းခိုင်းတယ်11တိတ်နာရဲဆိုရင်တော့ကျွန်တော်တို့အဲ့လိုမျိုးဘယ်ပင်ပလုတ်ကျင်းတဲ့ဟာလေးလုပ်ပေးတယ်ရင်းမြန်းတောက်ခိုင်းတယ် temperature ကိုတော့ပုံမှန် check ခိုင်းတယ်အပြားကြားလည်းစေးတောက်ခိုင်းတယ်ကိုယ်ရည်လက်တွေတိတ်ကြိုက်တယ်ဆိုရင်တော့အခက်ခဲပြောက်တဲ့စေးတောက်ခိုင်းတယ်နောက်ပြီးတော့အားရှိစေတော့အစာပေါ့ဘယ်အစာမစို့ကိုစားကျင်တဲ့ဟာကိုစားခိုင်းတယ်ဟို sugar တွေပါရတော့တတ်နိုင်တဲ့လောက်တော့ငါကိုယ်ရည်ကစီဂျိုရှိနေဆိုရင်စီဂျိုတော့တေချာစစ်ခိုင်းတယ်ပို့ပြီးတော့စစ်ခိုင်းတယ်ဘာကြောင့်လဲဆိုတော့ဒီ corona virus ကစီဂျိုအလွန်တရာမှပို့ပြီးတော့ညာစီတယ်ပေါ့နော်ဆိုတော့တခါလေကြလို့ရှိရင်လူတွေကတိတ်နှုံးနေပါညာဆိုလို့ရှိရင်တော့ကျွန်တော်အဲ့လိုမျိုးစီဂျိုတွေပါမရှိပြင်မဲ့လေစစ်ခိုင်းလိုက်တယ်အဲ့လိုစစ်ခိုင်းလိုက်ခြင်းအပြင်အရင်တော့ဆိုလို့ရှိရင်တကယ်ဖြစ်တဲ့ delta ဖြစ်တဲ့ကျင်တော့ကျွန်တော်တချို့လူတွေဆိုတော့ကျွန်တော် insulin အောင်ဒီတိုင်းအိမ်မှာရှိတဲ့လူကိုသင်ပေးပြီးကျွန်တော်ထိုးပြီးတော့လူနာကိုကျွန်တော်ကုခဲ့တာပဲဆိုတော့လေတယ်လီဖုန်းနဲ့လည်းကုလို့ရပါတယ်ကျွန်တော်လည်းတတ်နိုင်တဲ့လောက်ကျွန်တော်တွေ့တဲ့လူတွေကိုကျွန်တော်တတ်နိုင်တဲ့လောက်တော့ကျွန်တော်တို့လုပ်ပေးပါရင်ကျွန်တော်တပည့်လည်းတတ်နိုင်တဲ့လောက်တော့လုပ်ပေးပါတယ်သူနည်းဆိုတော့ပဲအမှန်ငမှန်ရှိတဲ့အကြောင်းမျိုးကြောင့်စေခံမဖွင့်နိုင်ရင်လည်းကျွန်တော်တို့ဒီတယ်လီဖုန်းနဲ့ပဲဖြစ်ဖြစ်ကျွန်တော်ဗီဒီယိုကောနဲ့ပဲဖြစ်ဖြစ်လုပ်ပေးအဲ့လိုမျိုးလူနာတွေကိုကြည့်ပေးခြင်းအပြင်ကျွန်တော်ထင်တယ်လေအများကြီးကိုကျွန်တော်တို့ကူညီပေးလို့ရနေပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲအပတ်စဉ်တင်ပြတဲ့ကျမရဲ့အစီအစဉ်ကိုနောက်တော့ဆင်ခဲ့ရတာပါကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ကျွန်တော်တို့နောက်ထပ်အပတ်စဉ်ကဏ္ဍနဲ့သတင်းချင်းချုပ်တွေကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိနေပါသေးတယ်သောတာရှင်ကပြကျွန်တော်တို့ VOA ကိုအကြံပြုလို့ရဆက်သွယ်လို့ရဆိုလို့ရှိရင်တော့စာရေးသားဆက်သွယ်နိုင်ပါတယ်စာရေးသားဆက်သွယ်ရမယ့်လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်တင်ပြနေကြ Fever Wine တော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုတင်ဆက်ဖို့အချိန်ကြာရောက်လာပါပြီခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းပတင်းလွာမှာနားဆင်ရမှာတွေကတော့မူပီနယ်က NLD ပါတီအမတ်ဟောင်းတချို့နဲ့ပါတီဝင်တွေလုပ်ငန်းရှင်တွေရဲ့နေအိမ်နဲ့ဆိုင်တွေကိုစစ်ကောင်စီကချိတ်ပိတ်နေပါတယ်။လာရှိုးမြို့နယ်မိုင်းရော်တိုက်နယ်ထဲမှာစစ်ဘေးရှောင်ရွာသား၄ယောက်မိုင်းနှိမ့်မိပြီးတော့သေဆုံးသွားခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်တောင်ပိုင်းကံပလက်မြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေကြတဲ့အကြောင်းတွေကိုကြားကြရမှာပါ။ကျမကနန်းဟောင်းပါ။တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအမတ်ဟောင်းတချို့နဲ့ပါတီဝင်လုပ်ငန်းရှင်တွေရဲ့နေအိမ်နဲ့ဆိုင်တွေကိုအခုလအတွင်းစစ်ကောင်စီကနေဆက်တိုက်ချိတ်ပိတ်နေပါတယ်။ဖေဖော်ဝါရီလ21ရက်နေ့ကချောင်းဆုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဒေါ်မိချိုသဲနဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဟောင်းဦးလင်းတင်ထေးဖေဖော်ဝါရီလ19ရက်နေ့ကတထုံမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်ကျော်သူနဲ့မှုတုံမြို့နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဒေါ်ခင်ကြော့ဖြူဖေဖော်ဝါရီလ18ရက်နေ့ကဘီလင်းမြို့နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဒေါ်သီရိယတနာတို့ရဲ့နေအိမ်တွေအတီးတီးချိတ်ပိတ်ခံခဲ့ရပါတယ်အလားတူလုပ်ငန်းရှင်နဲ့ NLD ပါတီဝင်တွေလည်းဖြစ်ကြတဲ့တထုံမြို့နယ်လိပ်အင်းရပ်ကွက်ကဦးစောကျော်မိုးပိုင်ဆိုင်တဲ့ Second Cafe Garden Sign ကြိုက်ကော်ရပ်ကွက်နေဦးအောင်ကျော်ထွေးရဲ့နေအိမ်ဦးစော်မင်းထွန်းရဲ့နေအိမ်နဲ့ခြံတွေကိုလည်းဖေဖော်ဝါရီလ19ရက်နေ့ကချိတ်ပိတ်ခဲ့တယ်လို့ဒေသခံတွေထံကသိရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလအထက်မှာလဲပေါင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဦးစောစောထူးနေအိမ်နဲ့ကြိုက်ထုံမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာခင်ဆောင်ရဲ့နေအိမ်နဲ့ဈေးခန်းတွေကိုချိတ်ပိတ်ခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော်တိုက်နယ်မှာစစ်ပေးတိန်းဆောင်ရဲ့အမျိုးသမီးနဲ့ကလေးအပါဝင်ရွာသား၄ဦးမိုင်းနှိမ့်မိတေဆုံးသွားခဲ့ပြီး၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲပြင်းထန်တာကြောင့်ဖေဖော်ဝါရီလ14ရက်နေ့ကမိုင်းရော်တိုက်နယ်ရဲ့အရှေ့ဘက်ဆယ်မိုင်ခန့်အကွာမှာရှိတဲ့ပန်စပေအုပ်စုပန်နန်းရွာကရွာသားတွေမိုင်းရော်ဈေးထဲမှာလာပြီးခိုးလုံနေကြပြီးတော့တိုက်ပွဲငြိမ်သက်လို့ရွာပြန်လာတဲ့အချိန်မှာမိုင်းနှိမ့်မိခဲ့ကြတာပါ။ဖေဖော်ဝါရီလ19ရက်နေ့ကနေရက်ပြန်သွားချိန်မှာရွာမရောက်ခင်မိုင်းနှိမ့်တာကြောင့်ကနဦး3ဦးတေဆုံးပြီးလာရှိုးစေးရုံကို5ဦးပို့ဆောင်ရမှာနောက်ထပ်2ဦးထပ်မံတေဆုံးခဲ့တာဖြစ်ပါတယ်လက်ရှိမိုင်းရော်တိုက်နယ်ထဲမှာတိုက်ပွဲတွေငြိမ်နေပေမဲ့နှစ်ဖက်စစ်ရေးတင်းမာမှုတွေစနေဆဲပါ
ကရင်ပြည်နယ်ကော့ကရိတ်မြို့မှာရှိတဲ့စစ်ကောင်စီတပ်ကမြို့အပြင်ခြေရွာဘက်မှာလက်နက်ကြီးနဲ့မကြာခဏပစ်ခတ်တာကြောင့်ဒေသခံလူထုတချို့ထိခိုက်သေးဆုံးတာတွေရှိတယ်လို့ဒဏ်ရာရရှိသူတွေလည်းရှိခဲ့ပြီးလူထုအမြောက်များကနေအိမ်မပြန်ရဲသေးပဲတိမ်းရှောင်နေရပါတယ်။အခုလ19ရက်ညပိုင်းမှာလဲကော့ကရိတ်မြို့နဲ့တမိုင်ခန့်နာဝေးတဲ့ကမိုင်ကုန်းကျေးရွာဘက်မှာညအချိန်လက်နက်ကြီးနဲ့ပစ်နေတာကြောင့်အမျိုးသမီးတဦးထိမှန်သေဆုံးပြီးအမျိုးသားတဦးထပ်မံဒဏ်ရာရရှိသွားခဲ့ပါတယ်။အဲ့ဒီကမိုင်ကုန်းကျေးရွာဘုံကြီးကျောင်းဝင်းထက်မှာလဲစစ်ကောင်စီအင်အား40ဝန်းကျင်ခန့်ကအချိန်တလကျော်ကြာတတ်ဆွဲထားတဲ့အပြင်ကမိုင်ကုန်းရွာနဲ့အနီးနားကျေးရွာတွေမှာလဲအဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေဝင်ထွက်သွားလာနေတာကြောင့်ဒေသခံတွေကရွာထဲမှာမနေရဲပဲတိမ်းရှောင်နေရပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဒီမရွာက16ဦးကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတာနနစ်နေပါရှိနေပေမယ့်အဆက်အသွယ်မရသေးတဲ့အတွက်တာဝန်ရှိသူတွေစုံစမ်းဖော်ထုတ်ပေးဖို့မိသားစုဝင်တွေလိုလားနေကြပါတယ်။သူတို့ကိုလွန်ခဲ့တဲ့2020ခုနှစ်မတ်လဒုတိယပတ်တုန်းကတမန်ငန်းငန်းလျောက်ခံစစ်ကြောင်းတစ်ခုကဒီမရွာတစ်ကဦးကျော်ဝင်းအပါဝင်10ဦးနဲ့ဒီမရွာမကြီးကဦးထွန်းမဝင်းအပါဝင်10ဦးကိုဖမ်းဆီးခေါ်ဆောင်သွားတာပါပြီးခဲ့တဲ့ဖေဖော်ဝါရီလ7ရက်နေ့ကရခိုင်တပ်တော် AA နဲ့ဆက်ဆက်တယ်လို့ဆွဆွဲပြီးဖမ်းဆီးခံထားရသူ46ဦးကိုစစ်ကောင်စီကလွတ်ပေးခဲ့ပေမဲ့ဒီမရွာသားတယောက်မှပါမလာတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေကြပါတယ်2020ခုနှစ်တုန်းကစစ်တပ်နဲ့အင်အားတို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒီမရွာကအင်ချီတရာကျော်မြေရှုခံရပြီးရွာသားအများပြားလည်းအခုချိန်ထိစစ်ပေးဆောင်စခန်းမှာရှိနေတဲ့အပြင်နေဆက်ရရွှေမျိုးအိမ်တွေမှာလည်းခိုးလုံနေကြဆဲဖြစ်ပါတယ်
ချင်းပြည်နယ်မြို့တော်ဟာခါမြို့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေမြို့ဝင်မြို့ထွက်ဂိတ်တွေမှာအခုရက်ပိုင်းအတွင်းစစ်စေးရေးတင်းကျပ်ပြီးလက်ကင်ဖုန်းတွေမှာလည်း VPN software တွေ့ရင်ဖမ်းဆီးဒဏ်ငွေဆောင်ခိုင်းတာတွေပုံမလုဆောင်လာနေတယ်လို့ဟာခါမြို့ကဒေသခံတွေထံကနေသိရပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကလည်းဟာခါမြို့ကနေရန်ကုန်မြို့ကိုပြေးဆွဲတဲ့ဟာခါမန်ခီးတဲ့တင်ကားတစ်စီးဟာခါမြို့အထွက်မှာစစ်ကောင်စီတပ်ဖွဲ့ကစစ်ဆေးရာမှာ ကားပေါ်ပါလာတဲ့လူငယ်သုံးဦးရဲ့ဖုန်းကိုစစ်ဆေးပြီးဖမ်းဆီးသွားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပွားပြီးနောက်ပိုင်းစစ်ကောင်စီက Facebook လူမှုကွန်ရက်ကိုပိတ်ထားလိုက်ပြီးမြန်မာနိုင်ငံကပြည်သူတွေအနေနဲ့ Facebook ကို VPN နဲ့ချိတ်ဆက်မှာတာအသုံးပြုနိုင်ကြတာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီတပ်ဖွဲ့ကပြည်သူတွေကိုတည်င်းမောင်းချတဲ့အနေနဲ့ VPN software တွေကိုပါအခုလိုစစ်ဆေးဖမ်းဆီးမှုတွေလှုပ်ဆောင်လာနေတာဖြစ်ပါတယ်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်ဘက်မှာတော့စစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ဒီရက်ပိုင်းအတွင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့အဲ့ဒီတိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာကြေးရွာတွေကိုစွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။အကြောင်းဆိုမှုတော့ကိုရောဘတ်ကစူးစီးထားပါတယ
်။စစ်ကောင်စီတပ်ဟာမကွေတိုင်းစောမြို့နယ်လောင်းရှိကြေးရွာဘက်ကနေကံပက်လက်မြို့နယ်ဂျင်တွဲမြို့ဘက်ကိုစစ်အားအလုံးရင်းနဲ့စစ်ကြောင်းထိုးလာတာကြောင့်ဖေဖော်ဝါရီလ19ရက်နေ့ကလေးကချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့နေ့စဉ်စစ်တိုက်တိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်။လောင်းရှိကြေးရွာဘက်ကနေစစ်ကား16စီးနဲ့အင်အား300နီးပါးလောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာဂျင်တွဲမြို့မှာစစ်အားဖြည့်တင်းဖို့တက်လာကြတာဖြစ်ပြီး CDF ကံပက်လက် CDF ဒိုင်စော PDF နဲ့ CNA ပူးပေါင်းတပ်ဖွဲ့တို့ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ကအနည်းဆုံးအယောက်20လောက်တိဆုံခဲ့တယ်လို့ CDF ကံပလက်တပ်ဖွဲ့ကတမမမှုကပြောပါတယ
်ဂျင်တွဲကိုသူတို့မရမကအယောက်ဆောက်ကိုဂျင်ချင်တယ်ဘာအမှတော့လမ်းတစ်ချောင်းလုံးမှာတိုက်ပွဲဖြစ်တာတော့19ရက်နေ့ကလေးအစားဖြစ်တယ်19ရက်နေ့မှာမနေ့ပိုင်းတစ်ခါညနေပိုင်းမှာတစ်ခါပေါ့တိုက်ပွဲဖြစ်တယ်အဲ့ဒါမှာမနေ့ပိုင်းမှာသူတို့တေချာပေါ့တစ်ယောက်ကတော့ညနေပိုင်းမှာတော့သူတို့၄ယောက်ကြတယ်တန်ရရတဲ့ဟာလည်းရှိတယ်20ရက်နေ့မှာသူတို့တိုက်ပွဲထပ်ဖြစ်တယ်အဲ့ဒါမှာသူတို့၃-၄ယောက်လောက်ဆိုကြတယ်ပေါ့အဲ့မှာ70ရက်နေ့ပေါ့နော်တိုက်ပွဲကတော့တဏီကုံမိပါတော်လေးပြင်းထန်ခဲ့တယ်အဲ့မှာသူတို့ဒီ70ယောက်ကတော့အနည်းဆုံး70ယောက်ကတော့တေချာတယ
်စစ်ကောင်စီတပ်ဖွဲ့နဲ့ချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာလောက်ရှိနဲ့ဂျင်တွဲမြို့အကြမ်းမှာရှိတဲ့ဆွဲလွဲကျင်မောချောင်းရီရှောင်လမ်းမြခင်ပင်အနီးတွေမှာတိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်ချင်းပြည်နယ်နဲ့မကွေးတိုင်းဒေသမှာတည်ရှိတဲ့ကံပလက်မြို့နယ်ကိုစစ်ကောင်စီကထိ ंछ ုပ်ဖို့အတွက်ခုလိုစင်အားအလုံးရင်းနဲ့စစ်ကြောင်းထိုးလာတာဖြစ်ပြီးတိုက်ပွဲတွေကတော့ရှစ်လျှောက်ဖြစ်လာနိုင်တယ်လို့သူကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်ကြောင်းထိုးလာမှုကြောင့်လောင်းရှိနဲ့ဂျင်တွဲမြို့အကြမ်းမှာရှိတဲ့မစာတွေးမောချောင်းလိုက်တို့ထန်းကုန်းစတဲ့ကြေးရွာတွေမှာနေထိုင်တဲ့ပြည်သူတထောင်ကျော်လောက်ဟာရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့နေထိုင်စားတော့ရေးပါလဲအခက်အခဲကြုံနေရတယ်လို့ကံပလက်ဒေသခံတဦးကပြောပါတယ
်ခုချိန်ကတော့ဘလို့ကအိမ်တွေကလည်းအကုန်လုံးဆုံးပြီးမှတော်တဲ့ကိုသွားပြီးမှရှောင်ရတဲ့အတွက်နောက်တော့သူတို့မှနေရချင်းကျဲတယ်မြို့ကလည်းကျော်တယ်မြို့ကနေအရန်ကိုမြို့မြန်တိုင်းပုံစံမြို့ကလည်းကျော်တယ်ကျော်တယ်လို့သူတို့မှတော်တော်တည်လဲလို့တဲ့အခက်အခဲတွေကတော့အများကြီးပဲသူတို့ကနေရစ်ခါပိုင်းရောသူတို့လည်းယုံကြည်မှနေကြတယ်
လက်ရှိကံပလက်မြို့နယ်မှာစစ်ပေးရှောင်ဦးရီ4000အထိရှိနေတယ်လို့စစ်ပေးရှောင်ကော်မတီဝင်တဦးကပြောပါတယ
် IDP ကနေချင်းတော့တော်များတယ်ကံပလက်မြို့ဆိုလို့ရှိရင်ဒီလိုမရှိတော့တာကမန်းချေဦးရီကကြတော့ကျွန်တော်တို့ဒီ4000ဝန်းကျင်လောက်ရှိနေတယ်မြို့တွေတိုင်းလောင်းရှိမှာရှောင်းတာရယ်ဟောမှာရှောင်းတာရယ်ဒီကီကုန်းလောင်းရှိအဲဒါသမ်းပြီးမရှောင်းနေကြတယ်
ကပ်လက်မြို့မှာချင်းကကွယ်တပ်ဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့အကြား2021ခုနှစ်မေလလယ်လောက်ကစပြီးပြစ်ခတ်တိုက်ခိုက်မှုတွေရှိလာခဲ့တာဖြစ်ပါတယ်
။ဆက်ပြီးတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့အချင်းချင်းပြစ်ခတ်တိုက်ခိုက်မှုတွေကိုရှော့ချဖို့နဲ့နိုင်ငံရေးဆိုင်ရာစစ်စစ်ညှိနှိုင်းရေးနည်းလမ်းတွေကိုဦးစားပေးဖော်ဆောင်ကြဖို့ကြားဖြူပါတီခေါ်ရှမ်းတိုင်းဒေသဒီမိုကရက်တစ်ပါတီ SNDP ကနေတိုက်တွန်းထားပါတယ်။ဒီကြောင်းကိုတော့နမ်ဖော်ကနေတင်ဆက်ပေးထားပါတယ်။တိုင်းနာလက်နက်ကိုင်အဖွဲ့တွေအနေနဲ့ဆွေးနွေးညှိနှိုင်းခြင်းဖြင့်ငြိမ်းချမ်းရေးအဖြစ်ရှာတင်တယ်လို့ရှမ်းတိုင်းနာများဒီမိုကရက်တစ်ပါတီ SNDP ဥက္ကဋ္ဌလက်ဖြင့် UPDJC ပြည်ထောင်စုငြိမ်းချမ်းရေးကော်မတီရဲ့ဥက္ကဋ္ဌလက်ဖြစ်တဲ့စိုက်အိုက်ပေါ့ကအခုလိုပြောပါရယ်
တိုင်းနာလက်နက်ကိုင်အများစုကတော့ NCA လမ်းကြောင်းတိုင်းသွားမယ်လို့သူတို့ပြောထားတာကြာကျွန်တော်တို့ဝန်တာဆရာပဲစောင်းမှုနဲ့လက္ခဏာပဲလေအဲကျွန်တော်တို့ကဒီငြိမ်းချမ်းရေးအတွက်ဆိုရင်လက်နက်ကိုင်ပြီးတော့ဖြည့်ရှင်းတာငင်းချေပြဿနာမပြီးဆုံးနိုင်ဘူးစပွဲပေါ်မှာထိုင်ပြီးတော့ဆွေးနွေးမှအဖြစ်ပေါ်မှာဒါမှပြောင်းစုကငင်းချမ်းမှာ
တိုင်းနာလက်နဲ့ကైအဖွဲတခုချင်းစီရဲ့ပင်ရင်နိုင်ငံရေးညီမချက်တွေကိုရာဦးစားပေးဖော်ဆောင်ဖို့အချင်းချင်းပြစ်ခတ်တိုက်ခိုက်မှုတွေရှော့ချဖို့နဲ့နိုင်ငံရေးဆိုင်ရာစစ်ဆန်ညှိနှိုင်းရေးနည်းလမ်းတွေကိုရာအထူးဦးစားပေးဖော်ဆောင်ဖို့တိုက်တွန်းကြောင်းဖေဖော်ဝါရီလ21ရက်နေ့ရက်စွဲနဲ့ကြားဖြူပါတီကစာတစောင်ထုတ်ပြန်လိုက်ပါတယ်အပြစ်ရပ်ပြီးဆွေးနွေးကြမယ်ဆိုရင်စစ်ကောင်စီပြင်ဆင်ထားတဲ့ရေကောက်ပွဲအတိုင်းသွားမယ်ဆိုရင်ဖက်ဒရယ်ပြည်ထောင်စုကို3နှစ်ကနေ9နှစ်အတွင်းဖော်ဆောင်နိုင်လိမ့်မယ်လို့စိုက်အပေါက်ကယုံကြည်ပါတယ်
ကျွန်တော်ပြည်တော်စုရဲ့ပြဿနာကပါလဲဆိုတော့ Federal ဖြစ်ဖို့အရေးကြီးတယ်တကယ်လို့တိုင်းရင်းသားလက်နက်ကအဖွဲ့တွေကလည်းလာပြီးတော့တွေ့ဆုံဆွေးနွေးမယ်ဆိုလို့ရှိရင်တောင်းကျဆိုင်ပြီးတော့ကျွန်တော် Federal ပြည်တော်စုကိုဘယ်လိုသွားမလဲနော်ဘယ်လိုအခြေခံဥပဒေကိုညှိနှိုင်းပြီးတော့ဆွေးနွေးသွားကြမလဲဆိုတဲ့ဟာကငါနဲ့မဟုတ်ဘဲနဲ့၃နှစ်လက်ဖြစ်ဖြစ်သွားမှာပေါ့နော်မင်းမြန်ဆန်ဆာနဲ့ဟိုညှိနှိုင်းဆွေးနွေးနိုင်ဖို့အရေးကြီးတယ်တကယ်လို့ NCA လက်မှတ်ထိုးထားတဲ့တိုင်းတည်းရောလက်မှတ်မထိုးသေးတဲ့တိုင်းသားတည်းရောလာပြီးတော့ဆွေးနွေးမယ်ဆိုလို့ရှိရင်ပို့ပြီးတော့ငန်းဆန်ထိရောက်မယ်လို့ဦးတို့ကယုံကြည်နေလဲတော့ဗောနော
်ဒါပေမဲ့လက်ရှိမှာတော့တပြည်လုံးအပြည့်ရက်ဖို့မဆိုထားနဲ့ရှမ်းနဲ့နဲ့ကန်အချင်းချင်းတွေ့ဆုံဆွေးနွေးဖို့အတော်ပင်ခက်ခဲနေတယ်လို့ရှမ်းမြို့နိုင်ရင်ကြားစည်ရေးမှာပါဝင်တဲ့ပုဂ္ဂိုလ်တဦးကပြောပါတယ်နိုင်ငံတော်အစိုးရနဲ့တပ်မတော်အနေနဲ့တိုင်းနာပြည်သူတွေကိုညှတာတော့အပြင်ရှမ်းပြည်နယ်အတွင်းစစ်ရေးပဋိပက္ခတွေရပ်ဆဲနိုင်ရေးကိုပါဝင်ကူညီထိန်းသိမ်းပေးဖို့မေတ္တာရပ်ခံကြောင်းရှမ်းတိုင်းနာမြဒီမိုကရက်တစ်ပါတီ SNDP ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။မွန်ပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအမတ်ဟောင်းတချို့နဲ့ပါတီဝင်လုပ်ငန်းရှင်တွေရဲ့နေအိမ်နဲ့ဆိုင်တွေကိုစစ်ကောင်စီကနေဆက်တိုက်ချိတ်ပိတ်နေပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော်တိုက်နယ်မှာစစ်ဘေးရှောင်ရွာသား၄ဦးမိုင်းနှင်းမိပြီးတေဆုံးခဲ့ပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ။အပတ်စဉ်တင်ဆက်နေကြ Fever Wine တော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါခင်ဗျာ။ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။ကျွန်တော်တို့ဒီကနေ့တင်ပြခဲ့တဲ့သတင်းတွေကတချို့ကိုကောက်နှုတ်ပြီးတော့ကိုအောင်လင်းဦးကနေပြီးတော့ပြန်ပြောပြပေးပါအောင်ခင
်ဗျာ။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းပေါ်ကျူးကျော်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံစီးပွားရေးအထိနာစေမဲ့ပိတ်ဆို့တန်ခတ်မှုတွေထပ်မံချမှတ်တော့မှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။အမေရိကန်ရဲ့တန်ခတ်မှုအသစ်တွေဟာရုရှားဘဏ်လုပ်ငန်းတွေအစိုးရနဲ့နှိစက်သူတွေအစ်စ်မြင့်နေပညာကဏ္ဍတွေကိုပြစ်မှတ်ထားမှာဖြစ်ပါတယ်။ကြာသပတေးနေ့ကကျူးကျော်တက်ခတ်မှုတွေနဲ့အတူရုရှားကအင်းနီချင်းယူကရိန်းနိုင်ငံကအစိုးရကိုဖျောက်ချဖို့နီလန်ပေါင်းစုံနဲ့ရည်မှန်းထားကြောင်းလည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောဆိုထားပါတယ်။ရုရှားရဲ့ကနဦးစစ်စင်ရေးမှာတာတိုပစ်ပထင်းတပ်မစ်ဆိုင်းတုံးတရားကျော်အပြင်တာလက်ပစ်ပထင်းတပ်မစ်ဆိုင်းတုံးတွေခရစ်မစ်ဆိုင်းတုံးတွေမြေပြင်ကဝေရင်ပစ်မစ်ဆိုင်းတုံးတွေပါဝင်ကြောင်းလည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။လေယာဉ်ဝင်းတွေစစ်တမ်းရာတွေကုန်းလောင်ယုံတွေပါဝင်ယူကရိန်းစစ်ပတ်ဆိုင်ရာနေရာတွေကိုမစ်ဆိုင်းတုံးတွေနဲ့ပစ်မှတ်ထားတိုက်ခတ်ခဲ့တယ်လို့လည်းပြောပါတယ်။ကြာသပတေးနေ့မှာပဲရုရှားနိုင်ငံကမြို့ကြီး50လောက်မှာစစ်ဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးရဲတပ်ဖွဲ့ကလူထောက်300ကျော်ကိုဖမ်းဆီးခဲ့ကြောင်းလဲရုရှားလူခွင့်ရေးလှုပ်ရှားမှုအဖွဲ့ OVD Info ကပြောဆိုထားပါတယ်။ယူကရိန်းကိုစစ်ဆင်ရေးကြီးညာခဲ့ပြီးတဲ့နောက်ပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရသူအများစုဟာမော်စကိုမြို့တော်မှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်မှုတွေရုရှားသမ္မတဗလာဒီမီယာပူတင်အပေါ်အမေရိကန်လွှတ်တော်အမတ်တွေပြစ်တင်ရှုတ်ချလိုက်ကြပြီးနှစ်ပေါင်း80ကျော်အတွင်းဥရောပမှာပထမဆုံးအကြိမ်အင်အားအလုံးရင်းနဲ့ဆစ်ဆင်ခဲ့တဲ့လူရက်ကိုအမြန်ဆုံးတုံ့ပြန်ရေးယူဖို့လဲသမ္မတဂျိုးဘိုင်ဒန်ဆွေးနွေးဖို့တိုက်တွန်းလိုက်ကြပါတယ်။အင်းနီချင်းနိုင်ငံတွေရဲ့လွတ်လပ်မှုအချုပ်အခြာအာဏာပိုင်ဆိုင်မှုဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေအတွက်ကြိုးပမ်းမှုတွေကိုစိုးရိမ်ကြောက်ရွံ့မှုကြောင့်မရေမတွက်နိုင်တဲ့ယူကရိန်းနိုင်ငံသားတွေကိုစစ်ဒေးဖို့ရုရှားသမ္မတကဆုံးဖြတ်ခဲ့တယ်ဆိုတာတမိုင်းကတတ်သိပြပါလိမ့်မယ်လို့လည်းအမေရိကန်ထက်လွတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌဘော့မန်နန်ဒက်စ်ကကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။
သတင်းချင်းချုပ်တွေကိုကိုအောင်လွင်ဦးကပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရမှုအဖြစ်နဲ့ကတော့ကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းနဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဇူဘက်အယ်တာရဲ့ဖြစ်ပါတယ်။ကျွန်တော်တို့ VO ရဲ့အတန်လွင်စီစဉ်တွေကိုလိုင်းနိုမီတာ32 39တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ကျွန်တော်တို့ရဲ့အတန်လွင်စီစဉ်တွေကိုနားတော်တာဆင်နေတဲ့ကျေးဇူးအထူးတင်ပါတယ်ခင်ဗျာ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့တဲ့ဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရဲ့အတန်လွင်စီစဉ်တွေလည်းဒီမှာတင်ပြပြီးဆုံးပါပြီ။
This program has come to you from the Voice of America, Washington.